Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်မတ်လ5ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ3249နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနေ့သတင်းအစီအစဉ်လေးထဲမှာတော့ယူကရိန်းကိုကျူးကျော်တဲ့ရုရှားကိုကုလသမဂ္ဂလူအခွင့်အရေးကောင်စီကပြင်းပြင်းထန်ထန်ရှုတ်ချလိုက်တဲ့သတင်းနဲ့အတူနေတိုးအဖွဲ့တွေကယူကရိန်းအရေးနဲ့ပတ်သက်ပြီးတော့အကူအညီတွေပို့ပေးသွားမယ်အကြောင်းတင်ပြသွားမှာဖြစ်တယ်လို့တခါမြန်မာနိုင်ငံမှာတော့ဒီ NUG အစိုးရအဖွဲ့ဝင်ဝန်ကြီးတွေကအတော်များများကိုနိုင်ငံသားအဖြစ်ကနေယူသိမ်းလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးတုံ့ပြန်ချက်ကတော့
ကျွန်တော်တို့ရဲ့နိုင်ငံသားဖြစ်မှုနဲ့နိုင်ငံချစ်တဲ့စိတ်ကိုဘယ်လိုနည်းနဲ့မှသူတို့တားဆီးနိုင်မှာမဟုတ်ဘူးမြန်မာနိုင်ငံသားတွေရဲ့တာဝန်တိုင်းမြန်မာနိုင်ငံကောင်းမှု
ဒီ NUG ရဲ့လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းပြောကြားသွားတာဖြစ်ပါတယ်သတင်းဒီအပြီးမှာနားဆင်ရဖို့ရှိပါတယ်တခါမြန်မာနိုင်ငံမှာအခုဒီလိုအပြည့်များနေတဲ့လျှက်စစ်မီးကြောက်ပြည်သူတွေဘလို့ပို့ပြီးတော့အခက်ကြုံနေရတယ်လဲဆိုတာတွေကိုလည်းတင်ပြဖို့ရှိပါတယ်ချင်းပြည်နယ်ဘက်ကထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုအိန္ဒိယနေဆက်ဒီမီဇိုရမ်ပြည်နယ်အစိုးရကနေဆက်လက်ကူညီသွားဖို့အာမခံချက်ပြောကြားပါတယ်။ဒီလိုအကြောင်းတွေကိုတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
။ယူကရိန်းမှာရှိတဲ့ဥရောပတိုက်ရဲ့အကြီးဆုံးနျူကလ িয়ার သုံးဓာတ်အားပေးစက်ရုံကိုရုရှားတပ်တွေကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်လိုက်ပြီးတဲ့နောက်ထိန်းချုပ်လိုက်ကြောင်းယူကရိန်းတာဝန်ရှိသူတွေကကြေညာပါတယ်။ယူကရိန်းနျူကလ িয়ার စစ်ဆေးရေးတာဝန်ရှိသူတွေကတော့ဒီဓာတ်အားပေးစက်ရုံကနေရေဒီယိုတပ်တီးတွေယူစိမ့်ထွက်လာခြင်းမရှိဘူးလို့ပြောဆိုထားပါတယ်။စက်ရုံဝန်ထမ်းတွေအနေနဲ့ဓာတ်အားပေးစက်ရုံကိုဘေးအန္တရာယ်ကင်းရှင်းစွာဆက်လက်လက်ပတ်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။ဒုံးကျည်ထိမှန်ခဲ့တဲ့အတွက်စက်ရုံအစိတ်အပိုင်းတချို့မီးလောင်ကျွမ်းခဲ့ပေမဲ့ငြိမ်းသက်နိုင်ခဲ့တယ်လို့ဆိုပါတယ်။နိုင်ငံတကာနျူကလ িয়ার အေဂျင်စီIAEA တာဝန်ရှိသူတွေကတော့စက်ရုံရဲ့တင်တန်းခန်းမကိုထိမှန်ခဲ့တယ်လို့ပြောဆိုထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဗြိတိန်နိုင်ငံကတောင်းဆိုတဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးခေါ်ယူဆွေးနွေးမှာဖြစ်ပါတယ်။ကမ္ဘာကြီးဟာနျူကလ িয়ার ဘေးကနေတည်တည်လေးလွတ်သွားတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်စ်ဂရင်ဖီကပြောဆိုခဲ့ပါတယ်။နေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကတော့စင်ညင်လုံးတရားမဲတဲ့စစ်ပွဲဆိုတာကိုဖော်ပြနေတယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာတောက်ကြနေမှာ EU ဥရောပသမဂ္ဂခေါင်းဆောင်တွေအပြင်နေတိုးစစ်မဟာမိတ်အဖွဲ့ဝင်တွေနဲ့ပါဘယ်ဂျီယံနိုင်ငံဘရပ်ဆယ်မြို့တော်မှာတွေ့ဆုံခဲ့ပြီးယူကရိန်းကိုကျူးကျော်တဲ့ရုရှားကိုဆက်လက်ပိတ်ဆို့အရေးယူသွားမယ်လို့ကတိပြုပြောကြားခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တာဟာယူကရိန်းပြည်သူတွေရဲ့အသက်တွေနဲ့အတူကမ္ဘာစစ်ကြီးနှစ်ခုရဲ့သင်္ကန်းစာတွေကိုအခြေခံပြီးရေးဆွဲထားတဲ့ကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာစည်းမျဉ်းတွေကိုနေ့စဉ်ချိုးပေါက်နေတာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောဆိုပါတယ
် If we allow those principles to be violated with impunity then we're opening a Pandora's box in every corner of the world
အခုလိုအခြေခံစည်းမျဉ်းတွေချိုးပေါက်တာကိုအရေးမယူဘဲခွင့်ပြုခဲ့ရင်ကမ္ဘာနေရာအနှံ့အလားတူချိုးပေါက်မှုမျိုးတွေထပ်ခါဖြစ်ပေါ်နေလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကသတင်းတောက်တွေကိုပြောဆိုသွားခဲ့တာပါဝန်ကြီးများအစည်းအဝေးပြီးတဲ့နောက်နိုင်ငံသားရေးဝန်ကြီးဘလင်ကင်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဥရောပကောင်စီအကြီးအကဲအက်စလာဗွန်ဒါလီယန်ကကြာဆင်းနေတဲ့ရုရှားငွေတန်ဖိုးပုံမကြာဆင်းသွားစေမယ့်အရေးယူဆောင်ရွက်မှုအဖြစ်ရုရှားဘူဗန်ကိုဥရောပသမဂ္ဂအရန်ငွေတဲကနေထုတ်ပယ်ဖို့အပါအဝင်ငွေကြေးဆိုင်ရာအရေးယူမှုတွေလုပ်မဲ့အစီအစဉ်ကိုပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုရမှာတော့ကံမကောင်းစွာပဲရုရှားယူကရိန်းစစ်ပွဲဟာအချိန်တို့အတွင်ပြီးဆုံးနိုင်မှာမဟုတ်ကြောင်းနဲ့ရုရှားတပ်တွေပြန်ဆုတ်ခွာသွားတဲ့အထိစစ်ပွဲပြီးတဲ့အထိဒီလိုပိတ်ဆို့ရေးယူမှုတွေကိုဆက်လုပ်သွားရမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းပြောဆိုခဲ့ပါတယ်။အဖွဲ့ဝင်48ဦးပါဝင်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ UNHRC ကယူကရိန်းကိုကျူးကျော်တဲ့ရုရှားကိုပြတ်ပြတ်သားသားရှုံချလိုက်ပြီး ရုရှားကျူးကျော်တိုက်ခိုက်မှုအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးသွားဖို့တောက်ချာနေမှာဆုံးဖြတ်ကျင်းပလိုက်ပါတယ်။ဒီအဆိုကိုအဖွဲ့ဝင်နိုင်ငံတွေမဲခွဲဆုံးဖြတ်ခဲ့ကြတာပါ။32နိုင်ငံကထောက်ခံပြီးရုရှားနဲ့အီရီထရီးယားနှစ်နိုင်ငံကကန့်ကွက်ခဲ့ပါတယ်။တန်73နိုင်ငံကတော့မဲမပေးဘဲနေခဲ့ပါတယ်။ရုရှားကအထူးချန်နေပြီးသူ့ရဲ့မဟာမိတ်တွေဖြစ်တဲ့တရုတ်၊ကျူဘာ၊ဗင်နီဇွဲလားနိုင်ငံတွေကတောင်ကန့်ကွက်တာမျိုးမလုပ်ဘဲမဲမပေးဘဲတာနေခဲ့ကြပါတယ်။ဘယ်လာရုစ်နိုင်ငံကတော့အပွဲဝင်မဟုတ်တဲ့အတွက်မဲပေးခွင့်မရပါဘူး။ဒါပေမဲ့လည်းရုရှားဘက်ကနေခုခံပြောဆိုခဲ့ပါတယ်။ဘယ်လာရုစ်ကိုစလဲရုရှားဘုံကျဲတိုက်ခိုက်မှုတွေကိုခံနေရတဲ့ယူကရိန်းကသူ့ရဲ့နိုင်ငံပိုင်လေပိုင်နဲ့အတွင်းလေယာဉ်မပြန်သားရစုံ No Fly Zone ကိုတတ်မှတ်ပေးဖို့တောင်းဆိုထားတာကိုမဖြစ်နိုင်ဘူးလို့တောက်ကြနေမှာနေတိုးစစ်အမာမိတ်အဖွဲ့ကညှင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်တက်ရောက်တဲ့နေတိုးအစည်းအဝေးပွဲအပြီးမှာနေတိုးတွင်ရင်မှုချုပ်ယန်စတိုလန်ဘက်ကပြောဆိုခဲ့တာပါ။ရုရှားကယူကရိန်းမျိုးကြီးတွေကိုအရှိန်တိုးမြင့်ဘုံကျဲတိုက်ခိုက်နေတဲ့အတွက်ယူကရိန်းပြည်သူတွေဒုက္ခခံစားနေရတာသူ့အနေနဲ့သိရှိကြောင်းဒါပေမဲ့ယူကရိန်းကတောင်းဆိုသလိုလေရင်မပြန်တမ်းရစုံတတ်မှတ်လိုက်ရင်နေတိုးတိုက်လေရင်တွေကိုယူကရိန်းလေပိုင်နဲ့တဲကိုဆေလွှတ်ရမှာဖြစ်ပြီးရုရှားတိုက်လေရင်တွေကိုပစ်ချရမှာဖြစ်ပါတယ်။ဒီလိုလုပ်ခဲ့ရင်ဥရောပတတိုင်လုံးစင်မီပြန့်နှံ့သွားပါလိမ့်မယ်လို့နေတိုးအတွင်းရေးမှူးယန်စတိုလန်ဘက်ကပြောဆိုခဲ့ပါတယ်။အခုလိုနေတိုးကမပြန်တမ်းရဆုံးသတ်မှတ်ပေးဖို့ညှင်းဆိုလိုက်တဲ့အပေါ်ယူကရိန်းသမ္မတဇယ်လင်စကီကတော့ပြစ်တင်ရှုံချလိုက်ပါတယ်။ရုရှားကယူကရိန်းရဲ့နျူကလ িয়ার ဓာတ်ပိစက်ရုံအပါအဝင်မြို့ကြီးတွေကိုဘုံကျဲတိုက်ခိုက်ပြီးနောက်ယူကရိန်းသမ္မတဇယ်လင်စကီကမပြန်တမ်းရဆုံးသတ်မှတ်ပေးဖို့တောင်းဆိုခဲ့တာပါ။
အန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးထုတ်လွှင့်ပေးနေပါရှင
် VOA American အတန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်VOA American အတန် BBC ဗီရိရှားအတန်လွှင့်ဌာနတို့ကထုတ်လွှင့်နေတာတွေရဲ့အစိတ်ပိုင်းတချို့အပါအဝင်အနောက်နိုင်ငံတွေရဲ့သတင်းမီဒီယာတွေကိုဝင်ရောက်ကြည့်ရှုခွင့်ကိုပိတ်ဆို့လိုက်တဲ့အကြောင်းရုရှားသတင်းမီဒီယာစောင့်ကြည့်ရေးဌာန Raskolnikov ကမနေ့တောက်ကြနေကကြေညာလိုက်ပါတယ်။သတင်းအမှားတွေကိုတမင်သက်သက်စနစ်တကျဖျန်းချီထုတ်လွှင့်နေကြတဲ့ Internet Website အများအပြားကိုလည်းတင်းတင်းကြပ်ကြပ်ကန့်သတ်လိုက်ကြောင်းဖော်ပြထားပါတယ်။ရုရှားအစိုးရကယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့ဖေဖော်ဝါရီလ24ရက်နေ့ကစပြီးသူတို့နိုင်ငံအတွင်းမှာရှိကြတဲ့မီဒီယာတွေကိုဒီစစ်ပွဲနဲ့ပတ်သက်ပြီးအထူးစစ်ဆင်ရေးလို့ရည်ညွှန်းသုံးနှုန်းမှုအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။မလိုက်နာတဲ့ဒါဇင်နဲ့ချီတဲ့လွတ်လပ်တဲ့သတင်းမီဒီယာတွေကိုသတိပေးပြီးသူတို့တင်တဲ့စာသားတွေကိုဖျက်ပစ်ဖို့အမိန့်ပေးခဲ့သလိုမလိုက်နာရင်ပိတ်ပင်တာဒဏ်ရိုက်တာတွေလုပ်မယ်လို့ပြောပါတယ်။VOA America အတန်ရဲ့ရုရှားဘာသာဝက်ဘ်ဆိုက်ကတော့မနေ့တောက်ကြနေ့အထိမော်စကိုမြို့မှာ VPN ကနေတဆင့်ကြားခံပြီးကြည့်ရှုမှသာရပေမဲ့အင်္ဂလိပ်ဝက်ဘ်ဆိုက်ကိုတော့ဒီအတိုင်းဆက်လက်ကြည့်ရှုလို့ရနေပါသေးတယ်။ VOA Radio Free Europe, Radio Liberty နဲ့ BBC တို့ကတော့ရုရှားပိတ်သက်တဲ့အတွက်သတင်းတွေကိုဆက်လက်ပြီးထုတ်လွှင့်သွားမယ်လို့ကြေညာချက်တွေထုတ်ပြန်ကြပါတယ်။ရုရှားဒူမာလွတ်တော်ကလည်းယူကရိန်းစစ်ပွဲမှာပါဝင်ကြတဲ့သူတို့တပ်ဖွဲ့တွေနဲ့ပတ်သက်ပြီးမှန်မှန်သတင်းထုတ်လွှင့်မှုတွေကိုထောင်ဒဏ်15နှစ်အထိပြစ်ပေးဖို့မနေ့တောက်ချနေ့ကမဲပေးပြဋ္ဌာန်းလိုက်ကြပါတယ်။ဒါကိုဖက်ဒရယ်ကောင်စီကအတည်ပြုပေးခဲ့ပြီးသမ္မတပူတင်လက်မှတ်ရေးထိုးပြီးရင်တော့ဥပဒေဖြစ်လာတော့မှာပါ။ EU ဥရောပသမ္မဂကလည်းဒီသတင်းပတ်ထဲမှာရုရှားသတင်းဌာန RT နဲ့ Sputnik တို့ကိုတန်ခတ်အရေးယူလိုက်သလိုအမေရိကန်၊ကနေဒါနဲ့တောင်အာဖရိကနိုင်ငံတွေကလည်းရုရှားအစိုးရပိုင် RT နဲ့လှုပ်ဆောင်နေတာတွေကိုဒီသတင်းပတ်ထဲမှာရုပ်သိမ်းမယ်လို့ကြေညာခဲ့ပါတယ်ခင်ဗျာ။ဒီကနေ့စနေနေ့စတင်မဲ့အဖွဲ့ဝင်3000လောက်တက်ရောက်ကြမဲ့တရုတ်ပြည်သူ့ကွန်ဂရက် NPC ရဲ့နှစ်ပတ်လည်အစည်းအဝေးမှာတရုတ်အစိုးရရင်ဆိုင်နေရတဲ့စီးပွားရေးနှေးကွေးမှုပြဿနာနဲ့ယူကရိန်းကိုရုရှားဝင်ရောက်တိုက်ခိုက်တာနဲ့ပတ်သက်ပြီးတရုတ်ဘက်ကရှုံချဖို့ညှင်းပယ်မှုကြောင့်နိုင်ငံတကာ PR တွေတိုးလာတာနဲ့ပတ်သက်ပြီးအဓိကဦးစားပေးဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့ဒီကိစ္စကိုစီးပွားရေးအကြောင်းလောက်အဓိကထားကြမှာမဟုတ်ဘူးလို့ဆိုပါတယ်ဒီအစည်းအဝေးဟာလက်ရှိသမ္မတရှီကျင်းပင်ကိုအများမျှော်လင့်ထားတဲ့တတိယအကြိမ်နောက်ထပ်9နှစ်သက်တမ်းထပ်တိုးဖို့မတိုင်ခင်မှာကျင်းပတာလည်းဖြစ်ပါတယ်။ဒါအပြင်ဆွေးနွေးပွဲအဖွဲ့မှာ နှစ်ပတ်လည်အစီရင်ခံစာကိုတရုတ်ဝန်ကြီးချုပ်ကဖတ်ကြားဖို့ရှိပါတယ်ခင်ဗျာ။ပါကစ္စတန်နိုင်ငံအနောက်မြောက်ဒေသကလူနည်းစုရှီးယိုက်မွတ်စလင်ဗလီတစ်ခုအတွင်တောက်ကြာနေကအသေးခံဘုံးပေါက်ခွဲမှုဖြစ်ပွားခဲ့ပြီးအနည်းဆုံးလူ56ဦးသေဆုံးခဲ့ကာ194ဦးဒဏ်ရာရရှိခဲ့ပါတယ်။ခိုင်ဘာပခွန်တာဝါဒေသပရှာဝါမြို့တော်မှာဖြစ်ပွားခဲ့တဲ့အဲ့ဒီဘုံးပေါက်ခွဲမှုကြောင့်ဒဏ်ရာရသူတွေတဲကတရားစင်ကြော်လောက်ဟာလဲစိုးရင်ရတဲ့အခြေအနေရှိကြလို့သေဆုံးမှုတွေထပ်တိုးလာနိုင်သေးတယ်လို့စေယုံတာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်တန်ယုံတာဝန်ခံကလည်းအခုလိုတိုက်ခိုက်မှုဟာတရဲဘောကြောင့်တဲ့လောက်ရအဖြစ်ပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာအခုတလောလောင်စာဆီဈေးနှုန်းတွေတဖြည်းဖြည်းမြင့်တက်သွားပြီးမနေ့တောက်ကြနေ့ကရန်ကုန်မြို့မှာ Octane 95တလီတာကို2065ကျပ် Premium Diesel တလီတာကို2000ကျပ်အထိဈေးတက်သွားပါတယ်နယ်မြို့တွေမှာဆိုရင်ရန်ကုန်တက်ပို့ပြီးဈေးတက်နေတဲ့အတွက် Airway တိုင်းချောင်းသာမှာဆိုရင်3ဘိန်းနဲ့အငှားကားမောင်းသူတွေဝန်ဆောင်ကတိုးယူကြရင်စီးတဲ့သူတွေမရှိသလောက်ဖြစ်နေတယ်လို့သုံးမိန်းသမားတူကပြောပါတယ
်ဈေးကတော့ကျွန်တော်တို့လည်းတက်ယူလို့မရဘူးကြလာတဲ့ဧည့်သည်တွေကလည်းကျွန်တော်တို့ဈေးတည်ယူရလို့ထင်ကြတာပေါ့ကွာအဲ့တော့ကျွန်တော်တို့လည်းငကိုဈေးနဲ့ပဲသွားနေကြတာပါဘာကောင်းလို့ကျွန်တော်တို့ယူရတဲ့တွားရင်ကျွန်တော်တို့ကပဲနေရတော့1,500ပဲကြီးအခုကျတော့ဒီကျတော့ကျွန်တော်1,000တောင်းတယ်ငကိုက900ပဲရှိရဲဒါပေမဲ့ဘယ်လိုမှပြောလို့မရဘူးဈေးကြီးဒါတက်လို့ပါလို့ပြောလို့ကျတော့1,000ဆိုလည်းသူတို့တည်းလည်းများတယ်ပေါ့
အဲ့ဒီလိုလောင်စာဆီဈေးနှုန်းတွေတက်နေပြီမဲ့မြန်မာပြည်မြောက်ဖျားကချင်းပြည်နယ်ပူတာအုံမြို့မှာတော့လောင်စာဆီတွေပြတ်နေလို့ဝယ်လို့တောင်မရဘူးလို့ဒေသခံတွေကပြောပါတယ်။လောင်စာဆီတွေကိုဒေါ်လာငွေနဲ့ပြည်ပကနေဝယ်ယူတင်သွင်းရတဲ့အတွက်ပြည်ပမှာဈေးတက်ရင်တက်ဈေးအတိုင်းဝယ်ပြီးပြည်တွင်းမှာလည်းပြန်လဲရောင်းချကြရတယ်လို့73စီတင်သွင်းဖြန့်ဖြူးတဲ့လုပ်ငန်းရှင်အပင်တာဝန်ရှိသူတူကပြောပါတယ်။အခုအခါမှာရုရှားယူကရိန်းစစ်ပွဲကြောင့်ကမ္ဘာမှာလည်းလောင်စာဆီဈေးတွေမြင့်တက်နေပါတယ်ခင်ဗျာ။
စနေနေ့မနေ့ခင်ထိတ်တန့်ရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခမောင်စွန်းမင်းတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုဆက်လိုက်ဆိုလို့အရင်ဦးဆုံးတင်ဆက်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှဒီနိုင်ငံသားအဖြစ်ကနေရက်စဲခံရတဲ့အကြောင်းကိုအရင်ပြောပြခြင်းပါတယ်NUG အမျိုးသားညီညွတ်ရေးအစိုးရပညာရေးနဲ့ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေစုအပါဝင်ဒီနိုင်ငံသားရေးကာကွယ်ရေးပြည်ထရေးနဲ့လူ့အခွင့်အရေးဝန်ကြီးတွေနဲ့ဝန်ကြီးခုနှစ်ဦးနဲ့ဒုဝန်ကြီးတွေတက်ကြွလှရှားသူတချို့ကိုမြန်မာစစ်ကောင်စီကနိုင်ငံသားအဖြစ်ကနေရက်စဲလိုက်ပါတယ်အခုလိုစစ်ကောင်စီကနိုင်ငံသားအဖြစ်ကရက်စဲကြောင်းကြေညာလိုက်တာဟာတရားမဝင်ဘူးလို့ NUG အစိုးရရဲ့လူ့အခွင့်အရေးဝန်ကြီးကထောက်ပြဝေဖန်လိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကအကြောင်းစုံကိုပြောပြပေးမှာဖြစ်ပါလေဗျာ
။ဟုတ်ကဲ့မြမစစ်ကောင်စီအနေနဲ့ NUG ရဲ့အဓိကဝန်ကြီးတွေဖြစ်တဲ့ပညာကျန်းမာဝန်ကြီးဒေါက်တာဇော်ဝေစုကာကွယ်ရေးဝန်ကြီးဦးရင်မွန်ပြည်ထောင်စုနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးလင်ကိုလတ်နိုင်ငံခြားရေးဝန်ကြီးဒေါက်စင်မာအောင်ဆက်သွယ်ရေးနဲ့သတင်းနည်းပညာဝန်ကြီးဦးထင်လျောင်လူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းအပြည့်ပြည့်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာတို့ကိုအခုလိုနိုင်ငံသားအဖြစ်ကရက်စဲကြောင်းချိန်ညားလိုက်တာပါကြအပြင် NUG ရဲ့အမျိုးသမီးနဲ့လူငယ်ကလေးကြီးရဒူဝင်ကြီးဒေါ်ဤသင်္သာမောင်88ခေါင်းဆောင်ဒူဖြစ်တဲ့ဦးမင်းကိုနိုင်တက်ကြွလှရှားသူဦးမျိုးရန်အောင်သိန်းနဲ့ဤပန်ဆယ်တို့လည်းအခုလိုနိုင်ငံသားအဖြစ်ရက်စဲခံရတဲ့အထက်မှာပါသွားခဲ့ပါတယ်။ဒီပါကိုတရားမဝင်ထွက်သွားပြီးမြန်မာနိုင်ငံရဲ့အကျိုးထိခိုက်ကြတဲ့လှုပ်ဆောင်မှုကြောင့်အခုလိုနိုင်ငံသားအဖြစ်ရက်စဲခဲ့ရတာလို့စစ်ကောင်စီဘက်ကထုတ်ပြန်ခဲ့တာပေါ့။သူကြမှုကိုမေးရမှာလူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းက
ဟုတ်ပြီကျွန်တော်တို့အခုလိုမျိုးဟိုနိုင်ငံသားဖြစ်ရဆဲတာကတော့အရင်တုန်းကအဲ့လိုမျိုးနာမည်တွေတက်တာမရှိဘူးဒါပေမဲ့အဲ့ဒီကဘယ်လိုလုပ်ဆောင်လဲဆိုလို့ရှိရင်တော့နိုင်ငံသားမှတ်ပုံတင်အစ်စ်ကိုပြန်ပြောင်းလိုက်တယ်အဲ့တော့အဲ့မှတ်ပုံတင်အစ်စ်မှာစီးရင်မပါတဲ့သူကအလိုလိုနိုင်ငံသားဖြစ်ကနေပေးပြတ်သွားတာပေါ့နော်အခုဒီတစ်ခါတော့သူတို့ကဟိုလူသိရှင်ညာနောက်ကနာမည်ကိုတက်ပြီးတော့လုပ်ဆောင်တဲ့ချက်ကတော့ဒါနည်းနည်းထူးခြားတယ်ထပ်မပြန်ရှိမယ်ဆိုလို့ရှိရင်လည်းအဲ့ဒီလူတွေရဲ့လှုပ်ဆောင်မှုကိုသူတို့အနေနဲ့ဟိုစိုးရိမ်တာရှိတယ်တုံ့လှုပ်တာရှိတယ်ဒါကြောင့်မလို့ဒီလိုဆက်လက်လှုပ်ဆောင်နေတဲ့နိုင်ငံတကာနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့အကြောင်းအရာတွေကိုကြောက်ရွံ့ပြီးတော့ဒါကိုဟန်တားတဲ့အခြေအနေမျိုးလည်းဖြစ်ပါတယ်ခင်ဗျာ
အဲ့ဒီတော့တကယ်တမ်းဘလို့ရွေကျက်နဲ့အခုလိုလှုပ်ဆောင်တာဖြစ်နိုင်ပါလေလို့မေးရမှာကြည်ရင်းနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးလင်ကိုလက်က
သူတို့လုပ်တဲ့ရွေကျက်အနေနဲ့ပြောလို့ရှိရင်တော့ဒါကျွန်တော်တို့ဒီလွှတ်တော်ကနေဒီရွေးကောက်တင်ရောက်ထားတဲ့ကျွန်တော်တို့ဒီအစိုးရအဖွဲ့ဟာတကယ်တမ်းကျတော့နာဂဖရနိုင်ငံကိုတိစောက်ဖို့ရည်ရွယ်ချက်ရှိရှိနဲ့တော်လှန်ရေးနိုင်ငံတကာရောက်နေတဲ့နိုင်ငံသားတွေရဲ့အ င်အားတွေနဲ့ပူးပေါင်းပါဝင်မှုတွေဒါကြောင့်မလို့ကျွန်တော်တို့အစိုးရအဖွဲ့တွေထဲမှာပါဝင်နေတဲ့အဲသူတွေတဲမှာဆိုလို့ရှိရင်လည်းပဲအဲ့လိုလောလောဆယ်မှာပြပရောက်နေတဲ့သူတွေနိုင်ငံရေးလိုအပ်ချက်အရာလုပ်နေကြတာတွေရှိတယ်ဒါကဒီအစိုးရအဖွဲ့ဝင်နေနဲ့ပတ်သက်ပြီးတော့ဒီဥပဒေကြောင်းအရာဟိုရှာကြံပြီးတော့ဗောနော်တိုက်ခိုက်လိုတဲ့ရည်ရွယ်ချက်နဲ့ဟိုဆောင်ရွက်နေတယ်လို့ပဲဟိုကျွန်တော်မြင်ပါတယ
်ဒါဖြင့်ဥအောင်မျိုးမင်းကလည်းစစ်ကောင်စီအနေနဲ့အခုလိုလုပ်ပိုင်ခွင့်မရှိဘူးလို့ကန့်ကွက်လိုက်ပါတယ
်အမှန်တော့နိုင်ငံသားဥပဒေနိုင်ငံသားဖြစ်ပေဖြစ်တာမပစ်ဖြစ်ဘူးဆိုတာကနိုင်ငံမှာရှိတဲ့တမရကဆုံးဖြတ်တဲ့အရာဖြစ်ပါလိမ့်မယ်နော်ဒါပေမဲ့အခုချိန်မှာတမရရဲ့ဆုံးဖြတ်ချက်လည်းမပါဘူးနောက်တကအခုလိုမျိုးကြေညာတဲ့သူကဟိုစစ်အာဏာသိမ်းဖို့အတွက်ကြိုးပမ်းနေတဲ့အကြမ်းဖက်တပ်ဖွဲ့ဖြစ်တဲ့အတွက်ဒါကတရားဝင်မှုလည်းမရှိဘူးကျွန်တော်အသိမှလည်းမဖြစ်ဘူးကျွန်တော်တို့ရဲ့နိုင်ငံသားဖြစ်မှုနဲ့နိုင်ငံချစ်တဲ့စိတ်ကိုဘယ်လိုနည်းနဲ့မှသူတို့တားဆီးနိုင်မှာမဟုတ်ဘူးမြန်မာနိုင်ငံသားတွေရဲ့တာဝန်တိုင်းမြန်မာနိုင်ငံကောင်းမှုတွေလှုပ်ဆောင်မဲ့စိတ်ဓာတ်ကိုလည်းကျွန်တော်ဘယ်တော့မှတွေးရင်တော့မှမဟုတ်ပါဘူး
ဒီနေရာမှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဒေါက်တာဆဆာကလည်
းတခြားနိုင်ငံသူနိုင်ငံသားဖြစ်ချေကျွန်တော်မှဖြစ်နိုင်ခွေတွေမြဲ့စုတယ်ဒါပေမဲ့လည်းဒီလိုခွေတွေကိုကျွန်တော်ကလို့ဝမယူဘဲနဲ့ကျွန်တော်ကိုယ်တိုင်ကမြန်မာနိုင်ငံကိုတိဆောက်ချင်တဲ့မြန်မာနိုင်ငံသူနိုင်ငံသားဖြစ်ရတာကိုထာဝရကိုယူပြီးတော့ကျွန်တော်အလုပ်ကမြန်မာနိုင်ငံသားအဖြစ်နဲ့တော့ထာဝရဒီမဲမှာပဲရှိမှာပဲဆိုတော့ဒီနိုင်ငံရဲ့အခြားတဲ့ကြောင့်ဘာမှဒါကိုစုဖြတ်ပိုင်ခွင့်မရှိတလို့ကျွန်တော်အနေနဲ့လည်းဒါသူတို့လှုပ်ချက်ကြောင့်ထိခိုက်နေတာစေမဲ့အကြောင်းအရာတစ်ခုမှလည်းမရှိပါဘူး
။ဒါချင်း1982မြန်မာနိုင်ငံသားဥပဒေလုပ်ပိုင်ခွင့်ရလုပ်တာပါလို့စစ်ကောင်စီဘက်ကပြောတာကိုလည်းဝန်ကြီးဦးလွန်ကိုလက်က
ဒီ82ဒီနိုင်ငံအုပ်တွေနဲ့ပတ်သက်ပြီးကိုးကားခဲ့တာလည်းရှိတာပေါ့တကယ်တော့ဒီနိုင်အဲ့ဥပဒေကိုယ်တိုင်ကိုကဒါဟိုအများကြီးပြင်ဆင်ရအောင်မဲ့ဥပဒေတစ်ခုဖြစ်တယ်ပေါ့အဲ့တော့ဒီဥပဒေကိုအခြေခံပြီးတော့ဆွဲတယ်ဆိုတဲ့ကိစ္စမှလည်းဒီကျွန်တော်တို့ကအခုဆိုရင်နိုင်ငံအသစ်တည်ဆောက်ဖို့အတွက်တော်လိုင်းရေးတရားလုပ်နေကြတာပေါ့နော်အဲဒါကြောင့်မို့လို့ဒီနိုင်ငံအသစ်ကိုအထောက်ပံ့မဖြစ်တဲ့ဒီယူဆတွေတမိုးဆန်တွေပေါ်မှာအခြေခံထားတဲ့ဥပဒေကိုကိုးကားနေတာကလည်းဒါအတိတ်ပဲရှိဘောနော်ဟိုဒါကြောင့်မို့လို့ဟိုပုံတရားမျိုးစုံနဲ့ဒါပြည်သူကတင်မြှောက်ထားတဲ့အစိုးရတရရဲ့ image ကိုဟိုကြောက်အောင်စူးစမ်းနေတဲ့အဲစူးစမ်းမှုပဲဖြစ်တယ်ဒါပေမဲ့ဒီစကားဆောက်ကိုပြည်သူတရလုံးလက်မခံတဲ့အတွက်ကြောင့်မို့လို့ဒီစူးစမ်းမှုဟာလည်းဟိုအရာထင်သာအကြောင်းမရှိပါဘူး
တကယ်တော့စစ်ကောင်စီအနေနဲ့အဓိကဆန့်ကျင်လှုပ်ရှားသူတွေရဲ့နိုင်ငံခြားခီးသွားလက်မှတ်တွေကိုတင်စီခဲ့တာနဲ့နေအိမ်တွေကိုချိတ်ပိတ်တာအပြင်အခုနိုင်ငံသားအဖြစ်ကရစဲမှုတွေကိုလှုပ်လာခဲ့ရမှာနောက်ထပ်လည်းဆက်လက်ဖော်ထုတ်ကြီးညာသွားမယ်လို့ထုတ်ပြန်ထားပါတယ
်ကိုဝင်းမင်းပြောပြသွားတော့ပါခင်ဗျာမကြာခင်မှာဒီထိုင်းနယ်စပ်တကြောမှာစစ်ပေးရှောင်ပြည်သူတွေ9000လောက်တိုးလာတဲ့သတင်းပေးပို့ချက်ကိုမတင်ပြခင်လျှက်စစ်မီပြတ်တောက်ဒုက္ခရောက်တဲ့အကြောင်းကိုလည်းပြောပြချင်ပါတယ်မြန်မာနိုင်ငံမှာလျှက်စစ်မီတွေနေစဉ်ပြတ်တောက်နေတာကြောင့်ပြည်သူတွေရဲ့နေစဉ်လုပ်ငန်းထိခိုက်နေရတယ်လို့ဒပိုင်းတနိုင်စီဝါရေးလုပ်ငန်းလုပ်ကင်သူတွေအခက်အခဲရင်ဆိုင်လာရပါတယ်မိဆက်တွေရှိနေကြပေမဲ့လည်း73စီဈေးကမြင့်နေတာကြောင့်လုပ်ငန်းလည်ပတ်ဖို့အခက်အခဲကြုံနေရတာဖြစ်ပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုငင်းချန်းပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံတွင်းကမြို့နယ်တော်တော်များများမှာတနေ့ကိုလျှက်စစ်မီးတစ်ကြိမ်မကပြတ်တောက်နေပြီးပြတ်တောက်ချိန်ကြိုမသိရတာကြာမြင့်နာတွေကြောင့်ပြည်သူတွေရဲ့နေစဉ်လုပ်ငန်းခွင်တွေထိခိုက်နေပါတယ်မီးပြတ်ချိန်ကြာမြင့်ပြီးပုံမှန်မီးပြတ်ချိန်ခံမှန်းလို့မရတာကြောင့်လုပ်ငန်းခွင်မှာဆုံးရှုံးမှုတွေများလာတယ်လို့ဝင်ငွေတွေလည်းထိခိုက်လာတယ်လို့အချုပ်ဆိုင်လုပ်ငန်းလုပ်ကိုင်တဲ့ဒေါ်အေးမုံကပြောပါတယ်
။တစ်ခါတည်း၄နိုင်၅နိုင်ပုံမှန်မရှိဘူးပြည့်စင်နေစင်ပြတ်သွားလာတင်နေစင်လာတယ်တစ်ခါတည်းတော့၄နိုင်၅နိုင်ကြတယ်။မရဘူးချင်းလုံးလို့မရဘူးဆက်ချုပ်တဲ့လုံးဆိုတော့မိသားမမိကိုကြိုက်လားတို့ကားတယ်လောရတယ်အဲ့တော့မိသလာတော့မလောရဘူး။ဘလုံးလီပါထိခိုက်တာပေါ့မိသားမလောရတဲ့အလုံးဆိုတော့အင်ဂျီထုတ်တဲ့လုံးကမိသားမပြီးရဘူး။မင်းမလာတော့မဖြစ်လေမပြီးတော့ထိခိုက်တာပေါ့
စီးပွားရေးလုပ်ငန်းလုပ်ကင်သူတွေအနေနဲ့မီးပြတ်တဲ့အခါသုံးဖို့မီးစက်တွေရှိပေမဲ့လည်းမီးစက်တွေထည့်ရတဲ့73စီဈေးကလည်းမြင့်တက်နေတာကြောင့်အခက်တွေ့နေရပါတယ်ဒီအခက်ခဲကိုရန်ကုန်မြို့သူဝနာဈေးအနီးမှာအလားပြင်ဆိုင်ဖွင့်ထားတဲ့မတ်ချောစုကအခုလိုပြောပါတယ
်ဟောင်းထိခိုက်မှုတွေကတော့များကြီးရှိတာပေါ့နော်ဘာလို့ဆိုတော့ဈေးကလည်းတက်နေရောလေမီးစက်တော့ရှိရတယ်ဒါပေမဲ့စီးပွားရေးတက်တော့အဆင်မပြေဘူးပေါ့နော်အားကြောင့်ပေါ့နော်လုပ်ငန်းမိုင်းမှာဆိုရင်မိရကြတော့တနေ့ကော2နာရီလောက်ပြတ်တယ်ဒီမှာမီးပြတ်လာပါဘောနော်အဲ့ခါကျရင်အတည့်နဲ့ကြတော့မိမိကတိကတောက်ဖြစ်တာပါဘောနော
်မီးပြတ်ရင်ရေရဖို့ပါခက်ခဲသွားတဲ့အတွက်သူတို့လိုအလှပြင်ဆိုင်တွေကပိုပြီးဒုက္ခရောက်ရပါတယ်
นี่จะกลายเป็นเมียนมีตาอ่อนเนาะถ้าเกิดเลยจะชี้แจงอะไรว่าเราเสียสุดช่วงนั้นเด็กสุดยังไม่เลี้ยงอะไรสิบ่เนาะที่หาจ้าเราเมียนอยู่ในน้ำมือเลยอยู่สิบ่แค่พี่เขาน้องน้องเนี่ยมีแต่ว่ามีแต่ตัวเลขาจ้าเราอันเดียร์อันไหนอะไรบ่เนาะที่สั่งขยันว่าเราเลี้ยงเห็นเมื่อเปรียบสิ่งบ่เนาะดีจ้าเราแล้วก็มีแต่เป็นน้องน้องเมียเราจะเจ้าเชียร์เลยเมียนชิมาเลยพี่มาบ่เนาะ
นี่มันลาโรยเลสเนี่ยเปล่าเลยอาจารย์มีนั่นเช่นเลนัยยังเราไปว่าเราจะมาใช่จะใครปีไหนมาส่วนแรกจะนี่กูนั่นเจ้าเลี้ยงสิมีเปียดเอาในบีแต่ข้าเจ้าเนี่ยเนื้อตรงเช้าไหนเราจะรับหมดแต่ถ้าเกิดว่าลงงานหน่วยที่ไกลนี่บาร์เลยยงเจ้าหน่วยมีเปียดได้จ้าเราไม่ตัวเจ้ายงตามก้ากองจ่ายเลยมีอันนี้เดี๋ยวรู้สิ่งที่มีก้าปุ๊บลิกาวันนั้นดูก้าเปล่าบาร์เลย
ดีจ้าวมีเจ้าเด็กชิงมีเจ้าหนูอะไรรู้
มีเจ้าหนูอะไรขาดเราคงจะต้องพิสูจน์เลยนะเจ้าต้องพิสูจน์เสร็จเดี๋ยวมีนักเข้าไปเราพิจารณาเลยแต่ในมาตัดจริงเลยมาบูจริงจะขาดเลยตัดจริงนะจริงจริงแค่ปุ่นเลยนี่เดี๋ยวได้ชี้เลยครับถ้าเจอเลยตรงไหนเลยนายจ้าไอ้รู้ยันเดี๋ยวไปเจอยุ่งชิมเอาเรื่องชิมมาเจอได้รู้ตึงมาพิจารณาไว้ยุ่งชิมเดี๋ยวมาพิจารณาได้ไว้จ้ารู้คงจะเจ็บปุ่นยาครับ
ส่วนมันเราลามูจ้าหน้าท้องหน้าเสด็จเอาดูบาลากาซาบีเลี้ยงเสมีพิจาร
ရှိတော့သလိုမီးပြတ်တဲ့အချိန်ရေအတွက်လည်းပုံများလာပါတယ်။ဓာတ်ဆီဈေးကလည်းအခုလောလောဆယ်မှာတလီတာကို2000ကျော်ဖြစ်နေတာကြောင့်မီးပြတ်လို့မီးဇက်ကိုအားကိုးရသူတွေပိုပြီးအခက်ကြုံနေရပါတယ်ခင်ဗျာ
။ကိုညင်းညာဖြစ်ပါတယ်ခင်ဗျာ။ဒီချင်းပြည်နယ်ကဒုက္ခသည်တွေကိုမီးဇိုရန်အစိုးရကဆက်ပြီးကူညီမဲ့အကြောင်းကိုမပြောခင်မှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNL တို့တိုက်ပွဲဖြစ်ပွားနေတဲ့ကရင်ပြည်နယ် KNU ထင်းချုံရဒေသမှာဘေးလွတ်ရာပြေးနေရတဲ့ဒုက္ခသည်ပေါင်းက9000လောက်ရှိလာတယ်လို့ကရင်လူအခွင့်ရေးအဖွဲ့ KHRG ကပြောပါတယ်စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်တာလေကြောင်းကနေပစ်ခတ်တိုက်ခိုက်တာတွေကြောင့်ဒေသခံပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတော်မအေးမာကသတင်းပေးပို့ပါတယ်ဗျာ
ကရင်ပြည်နယ်အတွင်းက KNU ထိန်းချုပ်ရာဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL တို့ကြားတိုက်ပွဲတွေရှိနေတာမှာ KNU တပ်မှငါထိန်းချုပ်တဲ့ဒေသတွေမှာတော့ဖေဖော်ဝါရီလအတွင်းတိုက်ပွဲပေါင်း300ကျော် KNU တပ်မှတည်ထိန်းချုပ်တဲ့ဒေသဘက်မှာတော့တိုက်ပွဲပေါင်း90နီးပါးဖြစ်ခဲ့တယ်ဆိုပြီး KNU ဘက်ကသတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကကြေးရွာတွေရှိရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အိုအိမ်ကြီးထွက်ပြေးနေရတဲ့ပြည်တွင်းဒုက္ခသည်9000လောက်ရှိတယ်ဆိုပြီးကရင်လူခွင့်ရေးဖွဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပြပါတယ်
။ဒီကျန်းယူချင်းချုံနိုင်ကြီးဆက်မရှိတဲ့ခရင်ကိုနီကုစလုံးနီးပါမှာတော့ IDP တွေရှိနေတာပေါ့နော်။ကျွန်တော်တို့ဒီတက်မှတိမှလည်း9000ဝန်းကျင်တက်မှနေ့မှလည်းအရင်ထွက်တော့လောလောဆယ်မသိရသေးဘူး။ပုံနဲ့9000မှာဆိုလို့ရှိရင်လည်းများလာတယ်ပေါ့နော်။9000မှာဆိုလို့ရှိရင်လည်းကပူမေရှင်မြို့တကနေလည်းဒီစားခံလက်ထွက်ပြရတော့ဘာလို့လဲဆိုလို့ရှိရင်အထူးဖြစ်တဲ့35ပေးချက်မှာဆိုလို့ရှိရင်မြစ်စင်ရဲ့မိသားတိုက်ပွဲတွေဖြစ်ပေါ်နေတယ်။ငါတိခတ်မှုတွေဖြစ်ပေါ်နေတဲ့အပေါ်မှာတော့ဒီမြန်ကြီးဘုရားချမ်းမှာဆိုရင်ခင်တို့ကတော့9000ဝန်းကျင်ပေါ့အခုကထပ်ပြတာတော့1000ဝန်းကျင်တော့ရှိနေပြီ။ဒီလိုရှိနေတက်မှ9တက်မှဒီပြည်နေတဲ့ IGP လည်းရှိနေသေးတယ်ပေါ့နော်။တက်မှ4ပေးချက်မှာဆိုလို့ရှိရင်လည်း3000အထက်ရှိတယ်။ဒီလိုရှိရင်ကျွန်တော်တို့ဒီတက်မှ6တခြားနဆိုလို့ရှိရင်လည်းငါဆောင်ပေါ့နော်တခြားနေရာမှာတည်တဲ့ IDP လည်းရှိနေတယ်ဆိုတော့တက်မှာ glow ပေါ့နော်အလုံးတက်မှာ IDP တွေကကြတော့ခင်ဗျာရှိအရာခုနကဝန်ကြီးလောက်တော့ဆက်လို့ရတာပေါ့နော
်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုအပြင်လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ဖေဖော်ဝါရီလတလထဲမှာပဲတက်မှာကဒေသမှာဒေသခံပြည်သူ6ဦးသေဆုံးခဲ့တာအပြင်မြေမြုပ်ပိုင်းကြောင့်တည်ဆုံးတရားရတာတွေများလာတယ်ဆိုပြီးစောနန္ဒာစုကပြောပါတယ်
။တမငါဘက်ဆံမှာဆိုလို့ရှိရင်လည်းနဲ့ကြီးတိခတ်မှုကြမလို့တိခတ်တည်ဆုံးတဲ့ဒီဘက်ဆံတွေရှိတယ်လို့မျိုးမြေမြုပ်ပိုင်းကြမလို့လည်းတိခတ်တည်ဆုံးတဲ့ဖြစ်ရတယ်လည်းရှိတာပေါ့နော်
။စစ်ပွဲဖြစ်ရာဒေသတွေမှာစစ်တပ်ဘက်ကရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပါမြေမြုပ်ပိုင်းအသုံးပြုတာတွေရှိတယ်ဆိုပြီးနိုင်ငံတကာမြေမြုပ်ပိုင်းတားဆီးရေးလှုပ်ရှားနေတဲ့အဖွဲ့တွေကထောက်ပြပြီးမြေမြုပ်မိုင်းတွေမတုံးဖို့တောင်းဆိုထားကြပါတယ်။ KNU ထိချုပ်နယ်မြေတွေကဖာပွန်ကမမောင်ကော့ကရိတ်တထုံစတဲ့မြို့ပေါ်နေရာတွေမှာလည်းတိုက်ခိုက်မှုတွေကြောင့်ဒေသခံပြည်သူရာနဲ့ချီပြီးနေစဉ်ထွက်ပြေးတိမ်းရှောင်နေရပါတယ်။ဖာပွန်နဲ့ကော့ကရိတ်မြို့နယ်တွေမှာတော့မြို့ပေါ်လူနေရပ်ကွက်တွေအထိပြီးခဲ့တဲ့လကလက်နက်ကြီးကြီးတွေကျရောက်ခဲ့လို့ဒေသခံတချို့သေဆုံးခဲ့ပါတယ်ရှင်။
V ပြည်သူတွေနောက်မယ်မှာရဲ့သတင်းပေးဖို့ချက်ဖြစ်ပါတယ်ခင်ဗျာဒီအပတ်စဉ်ကဏ္ဍတွေကိုမကြခင်နားဆင်ရဖို့ရှိပါတယ်အခုတော့ဒီစစ်ပြေးဒုက္ခတွေနဲ့ပတ်သက်တဲ့နောက်ထပ်သတင်းပေးဖို့ချက်တစ်ပုဒ်ကိုလည်းတင်ပြကြပါမယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုထွက်ပြေးတင်းရှောင်ခဲ့ကြတဲ့စစ်ပြေးဒုက္ခတွေကိုအခက်အခဲ မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကလွှတ်တော်အစည်းအဝေးမှာပြောကြားခဲ့တယ်လို့မီဇိုရမ်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ချင်းပြည်နယ်ကနေတဆင့်မီဇိုရမ်ဘက်ကိုထွက်ပြေးနေသူတွေဆက်ပြီးတော့ရှိနေသေးပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြမှာဖြစ်ပါတယ်ဗျာ
။စစ်ပေးတဲ့အကြောင်းမြန်မာနိုင်ငံကထွက်ပြေးလာသူတွေကိုဆက်လက်အကူအညီပေးဆောင်သွားမယ်လို့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ဖူဇိုရန်ထန်ဂါကပြည်နယ်လွှတ်တော်အစည်းအဝေးမှာပြောကြားခဲ့ပါတယ်။ပြည်နယ်အစိုးရအနေနဲ့ရောက်လာတဲ့ဒုက္ခသည်တွေကိုခိုးလုံနိုင်ရေးလှုပ်သွားပေးမယ်လို့ပြောကြားခဲ့ကြောင်းမီဇိုရမ် NGO United for Democratic Myanmar တို့ဖက်အတွင်းရင်မူကိုရစ်ချက်ကပြောပါတယ
်ခုလောလောဆယ်မှာတော့ဒီဇော်ရမ်ကဒီတော့စီဝတီလုပ်နေတာပေါ့နော်အဲ့ဒီမှာအတိတ်ကပါတီကနေဒီတော့မှဒီရှောင်းနဲ့ပတ်တဲ့အချက်နဲ့ဒိုမီနီယံနဲ့ခါမှာမီဇော်ရမ်ပြည်ဝင်ကြီးချုပ်လာနေဒီတော့မှမီဇော်ရမ်မှာရောက်နေတဲ့စစ်ဒိဆောင်ကြီးကိုတန်တဲ့ဆိုဆက်လက်ပြီးတော့မှဘူးကြီးတောင်းရပေးသွားမယ်ဆိုပြီးတော့မှပြောထွက်လာတယ်ဆိုတော့မီဇော်ရမ်မှာနေတဲ့အခိုက်အတွန်းမှာဘာမှစုပြင်ကြာမရှိအောင်ဘာမှဒီဒီတော့ကမရှိအောင်ဒီနေ့အတွက်ဒီမီဇိုရမ်ဆူရဲ့အနေနဲ့တောင်းရုပ်ဆောင်သွားမယ်ဒီလိုမှလေကြိုးစားရရှိတယ
်ဗိုလ်တော်ဦးနေကကျင်းပခဲ့တဲ့ပြည်နယ်လွှတ်တော်အစည်းအဝေးမှာအတိုက်အခံ INC ပါတီလွှတ်တော်ကိုယ်စားလှယ်ကမြန်မာဘက်ကရောက်လာသူတွေနဲ့ပတ်သက်လို့မေးမြန်းခဲ့တာကိုပြည်နယ်ဝန်ကြီးချုပ်ကအခုလိုပြန်လည်ကြေညာခဲ့တာဖြစ်ပါတယ်ပြည်သူ့ကာကွယ်ရေးအဖွဲ့တွေရှိတဲ့ချင်းပြည်နယ်မှာစစ်ကောင်စီတပ်တွေထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးခုန်လုံသူတနေ့ထက်တနေ့တိုးလာနေပါတယ်အဲ့ဒီလိုရောက်လာသူတွေကိုမီဇိုရမ်ပြည်နယ်အစိုးရကအကူအညီပေးနေတာတွေနဲ့ပတ်သက်လို့လဲကိုရစ်ချက်ကအခုလိုပြောပြပါဗျာ
။ဒီကအစိုးရအနေနဲ့ကတော့ဒီဝတ်တဲ့အချင်းဒီစီကနေတဆင့်တချို့ဟာငွေပါနဲ့ပြည်တဲ့ဟာရှိတယ်။သူကတော့ဒီစိတ်ရိုက်တာတွေနဲ့တော့ပေးတာတွေရှိတယ်
။အခုလက်ရှိမီဇိုရမ်ပြည်နယ်အစိုးရရဲ့စည်ရင်းမှတ်တမ်းအရမြန်မာနိုင်ငံကနေထွက်ပြေးတင်းချောင်းလာသူ2400ကျော်ရှိတယ်လို့မီဇိုရမ်ဝန်ကြီးချုပ်ကလွှတ်တော်အစည်းအဝေးမှာပြောဆိုခဲ့ပါဗျာ။အိန္ဒိယနိုင်ငံအနေနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားခြင်းမရှိတာကြောင့်ဗဟုအစိုးရအနေနဲ့မြန်မာဘက်ကဒုက္ခသည်တွေကိုတိုက်ရိုက်ကူညီလို့မရပေမဲ့မီဇိုရမ်ပြည်နယ်အစိုးရအဖွဲ့ကနေတဆင့်ကူညီထောက်ပံ့ပေးဖို့ဝန်ကြီးချုပ်နရန္ဒရာမိုဒီကတောင်းဆိုထားပါတယ်။ချင်းမိနယ်အပြင်သခိုင်းထဲမှာစစ်တပ်ရဲ့တိုက်ခိုက်မှုတွေအရှိန်မြင့်လာတဲ့အတွက်ချင်းမိနယ်ကနေတဆင့်မီဇိုရမ်ဘက်ကိုထွက်ပြေးခုန်လုံသူတွေအခုထိရှိနေတယ်လို့ချင်းအရေးလေးလာသူကိုထောင်ကပြောပါတယ်။
တိုက်ပွဲတွေကပူပြီးတော့ဖြစ်လာနေတော့ချင်းပြည်နယ်ရဲ့ချင်းနီးယားထူးဆစ်ဆင်မှုတွေစစ်ကောင်စီရဲ့အင်အားလုံးကြီးနဲ့ထူးဆစ်ဆင်မှုတွေလှုပ်လာတယ်။သူတို့ကချီကလာလမ်းကြောင်းတစ်လျှောက်မှာမြို့ရွာတွေကိုဖျက်ဆီးတာ၊ရိရှူတာအားလုံးမျိုးတွေတတပုံလှုပ်တော့ပြီးတော့တိုက်ပွဲတွေကလည်းပူပူပြီးတော့ပြင်းထန်လာတော့တော်တော်များကတော့သူတို့တွေးရင်တတော်မှုလို့အနည်းဆက်ဆုံးကဒါချင်းပြည်နယ်နယ်စပ်နယ်နမိတ်ချင်းချစ်တဲ့မြေဆောင်ဘက်ကိုဒီကဟိုထွက်ပြေးနေရတာပေါ့နော်။အခုလည်းမြေဆောင်ဘက်ကိုနေတင်နေမြဒါသူဝင်နေကြတာပဲမီဇိုရမ်ကိုအဓိကတိတ်ချောင်နေရဲ့ရေကခဏနေရတော့ဟိုပလဲဝဘက်ကဟာတွေလည်းပါတယ်ဟိုပြီးတော့မတူပီချန်တလန်အဲ့ဘက်ကဟာတွေလည်းပါတယ်ပေါ့နော်ကလေးမျိုးကတော့တိုက်ပွဲအရင်မပြင်းထန်ခင်ကလေးကနေဒီကခဏတုံးရတော့မီဇိုရမ်ဘက်ကိုထွက်ပြေးတိတ်ချောင်ကြတာပေါ့နော
်မီဇိုရမ်ပြည်နယ်ကိုထွက်ပြေးတိတ်ချောင်သူတွေအတွက်နေထိုင်ရေးလုံခြုံဖို့မီဇိုရမ်ပြည်နယ်အစိုးရက Refugee ID ကတ်တွေထုတ်ပေးနေပါတယ်မြန်မာစစ်ဘေးရှောင်တွေဟာမီဇိုရမ်ပြည်နယ်မြို့တော်အိုက်ဇောမြို့အပါအဝင် KI 17ခုမှရှိတဲ့ဒုက္ခသည်စခန်းတွေမှာဖြန့်ကျက်နေထိုင်ကြပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပြည်နယ်အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေဘာသာရေးအသင်းအဖွဲ့အစည်းတွေကနေကူညီပေးနေပါတယ်ခင်ဗျာ
အိန္ဒိယနယ်စပ်ကဒီချင်းဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့ကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ burmese.voanews.com internet စာမျက်နှာမှာလာရောက်ကြည့်ရှုဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာဝိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်လို့ VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့အရှာဖွေရတာလည်းကြည့်ပါတယ်ဒီ application ကနေပြော VOA season တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတော်တော်နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်မြန်မာစံတော်ချိန်မနေ့6:00ပဲရှိပါပြီခင်ဗျာ မင်္ဂလာနံနက်ခင်းဖြစ်ကြပါသည်။VOA ကနေစနေနေ့မနက်ခင်းအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်နေတဲ့လိုင်းနိုမီတာ36ကီလိုဟတ်စ်ကို3390ဒီကီလိုဟတ်စ်ကို3800တုံညာလိုင်းနိုမီတာ49ကီလိုဟတ်စ်6တင်5တုံညာကနေစပီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုဒ္ဓဆုံလင်းအမေရိကန်တခွင်တိတ်ပိုင်နဲ့နီးပညာ ကယားပြည်နယ်ကရင်ပြည်နယ်လို့လည်းခေါ်တဲ့ဒီဖေဖော်ဝါရီ20ရက်နေ့တုန်းကသူနဲ့အတူ DPP သတင်းတောက်ကိုခွန်စောဦးနဲ့လူငယ်ចောင်းသားတူဦးတို့ဒေသခံလက်နက်ကင်အဖွဲ့ဖြစ်တဲ့ကေဇက်ကြီးကနေနေမှာလာရောက်ဖမ်းဆီးသွားတာခံရပြီးရိုက်နှက်ညှဉ်းပန်းခံခဲ့ရတယ်လို့မြန်မာနောင်သတင်းဌာနအလို့သတင်းတောက်မတ်မြတ်မိုးသူကပြောပါတယ်သတင်းတောက်တွေလို့ပြောပေမဲ့လက်မခံပဲဒလန်တွေအဖြစ်ဆွဆွဲပြီးတော့လက်နက်သုံးညှဉ်းပန်းနှိပ်စက်တာခံရတယ်လို့မတ်မိုးမြတ်သူကဆိုပါတယ်ကေဂျီဇက်အဖွဲ့ကတော့ဖမ်းဆီးခံရသူတွေပြောသလိုဆူဆူရွရွရိုက်နှက်ခဲ့တာမျိုးမရှိဘူးလို့တုံ့ပြန်ပါတယ်မတ်မိုးမြတ်သူကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူတွေတင်ပြထားပါတယ်ခင်ဗျာ There's a path we must choose sometimes Gotta stand up and fight sometimes
ဒီလိုနဲ့တရားဒီညာရှင်းလာရေးခွင့်ဝင်ကျင်ကကျွန်တော်တို့ယူတဲ့ကန်လောက်ခောက်တယ်။အော်တနေ့တင်တဲ့ဝိုင်းမိချိန်ထားတယ်လူရောက်နေစလောက်တာပဲပေါ့။ကျွန်တော်တို့ဘေးလမ်းမှာရောက်လာတာ9ယောက်လောက်ရှိတယ်။တကားဖွင့်ပေးလိုက်ပြီးတဲ့ချိန်မှာကျွန်တော်တို့တနေ့နဲ့ချိန်ထားပြီးစစ်တဲ့လူက9ယောက်ရှိတယ်။ကျွန်တော်တို့အိမ်ထဲဝင်သွားတဲ့လူကလည်း9ယောက်ဝင်သွားတယ်။ကားနဲ့ဒီကျွန်တော်တို့နေတဲ့ခြံထဲကိုပတ်ပြီးနေတဲ့လူကလည်း50 60ယောက်လောက်အဲ့လိုမျိုးဝင်သွားတယ်ပေါ့။ကျွန်တော်တို့ကတင်းတော့ပါဘာအကြောင်းရှိလို့စစ်ဆေးနေတာလဲဆိုစစ်ဆေးဖို့လိုတယ်ဟုတ်ကဲ့ပါစစ်ဆေးပါပေါ့။ဒါနဲ့ဘယ်ထွက်လဲပေါ့ကျွန်တော်တို့လာစစ်တာအကြည့်လိုက်တဲ့အချိန်မှာဘာတွေလဲမပါဘူးဘာဖြစ်လို့လာစစ်တယ်လဲဆိုဘာမှမမေးနဲ့တဲ့အိမ်မောင်တက်တယ်ကျွန်တော်တို့ပစ္စည်းတွေဝုန်းနဲ့လုတဲ့ခါကျတော့အဲ့ဒီမှာအော်ဘာဖြစ်လို့အလောက်ထိတင်းတင်းတင်းလုတော့လဲပေါ့စစ်လို့ရပါတယ်ဒါပေမဲ့ပြည်ပြည်လုံးလို့ရတယ်ပေါ့နော်ဘာဖြစ်လို့ကျွန်တော်တို့ဟိုဒီလိုမျိုးကြီးအတင်းကြီးဒီတနက်တွေနဲ့ဘောင်းချိန်ထားလို့ဘာမှဒီလိုမျိုးကြီးပြောမှုလဲပေါ့ကျွန်တော်တို့မေးတော့ complain မတက်နဲ့ပေါ့ဒါငါတို့ပြင်နေငါတို့နေရာပေါ့နော်ငါတို့အဲ့တိုင်းလေပေါ့မင်းတို့ဘာမှမပြောနဲ့မင်းတို့ပြောတဲ့လူကိုခေါ်လိုက်ဆိုပြီးတော့ခေါ်ခိုင်းတယ်။ခေါ်ခိုင်းတယ်အဲ့ဒီလူကြီးတွေကရောက်လာမယ်လို့ဖုန်းချိတ်လို့ရတယ်။အဲ့ဒီဖုန်းချပြီးတော့တဲ့အချိန်မှာကျွန်တော်တို့ကိုဒါရိုက်ချောက်မယ်သူကမင်းနေတယ်ဘာလို့လဲဟိုတင်းတောက်ကပြားပေးအတင်းသွင်းတော့ကပြားတောင်းတယ်မရှိဘူးတင်းတောက်ကကြည့်ရမှာပေါ့ဖုန်းလိုက်ရှိတယ်ဆိုရင်ကျွန်တော်တို့ဒီမှာတင်းတင်ထားတာရှိပါတယ်ပြီးကျွန်တော်တို့ဖုန်းလိုက်မှာကျွန်တော်တို့တင်ထားတဲ့တင်းတက်သေးတွေရှိပါတယ်ဒီမှာမင်းဖုန်းလိုက်ပေါ့။ဒါကတင်းတော့ဆိုရင်တင်းတော့ကတ်ရှိရမယ်ပေါ့။ပြဆိုပြီးကျွန်တော်တို့ကျွန်တော်ကကြောက်ပြခိုင်းနေ။ညာဦးပြရမရှိလို့မရတဲ့အဆုံးမှာအဲ့ဒီလူကြီးကလာတဲ့အထိမဆောင်မင်းနဲ့ကျွန်တော်တို့ဖမ်းလိုက်တဲ့သူတို့ရဲ့ကောင်းဆောင်ကပေါ့နော်ဖမ်းခိုင်းနေ။ဟိုစကားကိုခေါ်သွားတယ်။သူစကားကိုမရောက်ခင်လမ်းမှာကလေးကစကားရောက်ရင်ဘယ်လိုလုပ်မလဲဆိုပြီးတော့ကြိမ်းမာနေပေါ့နော်။အဲရဲဆိုင်ရဲ့ရှိတဲ့မိန်းကလေးတွေကိုခေါ်လိုက်သူ။အဲ့မှာလဲဆိုင်ရှိတဲ့မိန်းကလေးကမရှိဘူးတဲ့။အဲသူတို့ချင်းချင်းပဲပြောတယ်ပေါ့။အဲ့ဆိုရင်လဲရှိတဲ့လူကိုခေါ်လိုက်ပါပေါ့။ကိုယ့်ကိုပဲလုပ်မယ်ဆိုပြီးရောက်တာနဲ့ကျွန်တော်တို့ကိုအရန်အေးနေတဲ့အချိန်ည9နာရီအဲ့အင်းကြီးချုံလိုက်နေချက်ပြီးတော့တမန်တယ်မှာထိုင်ခိုင်းနေဆိုင်မီမထိုက်တော့ခတ်လိုက်တယ်ကျွန်တော်မျက်လုံးတွေကိုလုံးဝစီးပြီးအဲ့ဒီမှာစပြီးတော့ကျွန်တော်တို့နှိပ်ဆက်တယ်ရိုက်တယ်ပေါ့နော်ဘာဖြစ်လို့ငါတို့ဘယ်ဖွင့်ရလို့ပြန်မေးရလဲဆိုပြီးတော့လည်းရိုက်တယ်ဟိုဒင်းတော့ဆိုတော့ဟုတ်ရလားဆိုပြီးတော့ရိုက်တယ်ရိုက်တယ်ကလည်းရိုးရိုးဟုတ်ပဲနဲ့ယောက်ျားလေးတွေကနေမှစစ်ဖက်နဲ့ပဲဒုံးနေကြီးပဲကန်တယ်နာရုံးကန်တယ်တို့ရင်သားကိုကန်တယ်ဒါပေမဲ့သူတို့အဲ့လိုအသေးတန်ရိုက်နေတဲ့လူ3-4ယောက်တော့ကထိုင်လဲတယောက်ကရှေ့ဆက်သွားလဲကန်ခဲ့လိုက်နောက်တစ်ယောက်ကရှေ့ဆက်သွားလဲကန်ခဲ့လိုက်လုံးနေတဲ့အချိန်မှာလာတားတဲ့ကလေးတွေရှိပါတယ်။တယောက်ကတားပေမဲ့တားတဲ့အချိန်တစ်ချက်ရက်သွားရင်ပြီးရင်တခါဝလုံးနဲ့တခါထားပြန်ရိုက်တယ်။နောက်တယောက်ကလာပြန်တားတယ်မရိုက်နဲ့လို့ဆိုပြီးလာတားတယ်။သူတားတဲ့လူတွေရှိပါတယ်သူတို့ထဲမှာ။ကျွန်တော်တို့ကသူတို့စခန်းမှာတနင်္လာနေ့ဝင်ကြတော့ကျွန်တော်တို့ကိုနှိမ့်ဆက်တယ်။အပိတ်မကြခင်မှာမျိုးကျွန်တော်တို့ကိုဒီလူကလူကြီးတွေရောက်လာတယ်။ရောက်လာပြီးကျွန်တော်တို့လာခေါ်တယ်။သူတို့ရောက်တဲ့အချိန်မှာလည်းရိုက်နေတယ်လို့သူတို့ပြောတယ်။သူတို့ရောက်နေတာကျွန်တော်တို့ကမသိဘူး
။ဆိုတော့ KGC ဘက်ကနေပြီးတော့ဖြည့်ရှင်းတဲ့အချိန်မှာကြတော့သူတို့ပြောတာကသူတို့မေးတာကိုကောင်းကောင်းမှုပြန်မဖြေဘူး။ပူပေါင်းဆောင်ရွက်မှုမရှိလို့ဆိုပြီးတော့သူတို့ပြောတယ်။ဒီအတွက်ရိုက်နေတယ်ဆိုတာကိုတော့သူတို့ဝန်ခံထားတယ်။ဒါပေမဲ့ရိုက်တယ်ဆိုတာတော့မှဆူဆူဝါရိုက်နေခဲ့တာမရှိဘူးဆိုပြီးတော့ပြောထားတာလည်းတွေ့ပါတယ်။ပြီးတော့ငွေနဲ့ပစ္စည်းတွေယူသွားတယ်ဆိုတာလည်းမဟုတ်ဘူးလို့တုံ့ပြန်ထားပါတယ်။ဆိုတော့ဒီအပေါ်မှာရောဘာများပြောနိုင်ပါမလဲ။
ကျွန်တော်တို့ရိုက်တယ်မရိုက်ဘူးဆိုတာကျွန်တော်တို့လာခေါ်တဲ့ DMOB တရားကတက်တည်ရှိပါတယ်သူတို့မျက်စိချက်တယ်ရိုက်ပါတယ်
ကြည့်စီဘက်ကသူတို့ကြောင့်ပြန်ပြောထားတဲ့ဟာတစ်ခုမှကြတော့တရင်တောက်လက်မဲ့မပြနိုင်တဲ့အတွက်တန်တရားရှိတယ်အဲ့ဒီအတွက်မင်းများနာကိုလည်းကောင်းကောင်းမွန်မွန်မဖြေဘူးပေါ့လေဒါသူတို့ဘက်ကပြောထားတာဆိုတော့ဒီတရင်တောက်လက်မဲ့မရှိဘူးဆိုတဲ့ကိစ္စနဲ့ပတ်သက်လို့ရောဒါကိုဘယ်လိုရှင်းပြနိုင်မှာမလဲကျွန်တော်ကလက်ရှိအခြေအနေကာလကိုရှင်းပြတယ်ဒီကိစ္စမှာကျွန်တော်တို့ဒီမီဒီယာကတိုင်မှ ုပ်ကြတာပြီးတာကျွန်တော်တို့ကဒီတဲ့ကိုလှုပ်ချင်အောင်အားကြီးလို့ကျွန်တော်တခြားအလုပ်လည်းလုပ်လို့ဘလို့မှအရှင်မကြည့်ရတော့တဲ့အတွက်ကျွန်တော်နည်းနည်းပေါက်ပြီးသားဖြစ်နေတော့ဒီလှုပ်ကိုအလွတ်တန်းနေတဲ့ကျွန်တော်တင်ဆောင်ဆောင်မှုကစားလေးနေနေကျွန်တော်ပြန်လှုပ်နေတယ်ပေါ့နော်အဲ့ဒီမှာလည်းကျွန်တော်မြန်မာနိုင်ငံကိုပြန်ပို့ပါတယ်ပေါ့အဲ့ကျွန်တော်ပြောပြရတယ်ကျွန်တော်မြန်မာနိုင်ငံရဲ့အနေအားအရဒီလိုကတည်းကနိုင်ငံဆွဲပြီးသွားလို့မရတဲ့အနေအားနံပါတ်၁ဘူးကလည်းကျွန်တော်ရေးမပေးပါဘူးပေါ့နော
်ဟုတ်ကဲ့ဒီလိုဒီဆရာနာသိမှုနောက်ပိုင်းမှာလာလူငယ်တွေဖန်စီထောင်ချခံရတယ်တက်ပြက်ခံရတယ်ဒါတွေကမကြခဏဆိုသူဖြစ်လာတဲ့အခါကျတော့ပြည်သူတွေကြားမှာလည်းလုံခြုံမှုဆိုတာကိုမခံစားရတော့ဘဲနဲ့ဒီအချင်းချင်းကြားမှာလည်းသတင်းသမားပဲဖြစ်ဖြစ်တာမန်ပြည်သူပဲဖြစ်ဖြစ်သူကဒလန်ဖြစ်နေမလားဆိုရယ်တန်တရားနဲ့ချင်းကပ်ပြောဆိုဆက်ဆံတာတွေကဒီလိုအခြေအနေကပိုဆိုးလာတယ်လို့ပြောလို့ရပါတယ်ဆိုတော့လူတန်းကလည်းကိုယ့်ရဲ့ဒီအသက်ရှင်ရည်တည်ရေးအတွက်အကာအကွယ်ရည်တည်ဖို့ဆိုတာမျိုးကလည်းရှိနေတဲ့အခါကျတော့ဒီလိုကာလမျိုးမှာအခုကိုယ်ကြုံတွေ့ရတဲ့အခြေအနေမျိုးတချိန်ချိန်တော့ကြုံရနိုင်တယ်ဆိုတာမျိုးကိုအရင်ကတွေးမိခဲ့ဘူးသလား
တွေးမိခဲ့ဘူးတာထက်ကျွန်တော်တို့ကိုဒီပြားချင်းနဲ့ရောက်တဲ့အချိန်မှာဒီလိုနမူနာတွေရှိခဲ့တယ်လို့ဟိုကျွန်တော်တို့ဒရင်မမဖြစ်တဲ့အတွက်ကျွန်တော်တို့ကိုအမီမဖော်လို့သူဒရင်ရင်းမြစ်တွေကလာပြောတယ်အဲ့ဒီချိန်မှာလဲကျွန်တော်တို့ကိုယ်တိုင်လဲအမြဲအတိအကျနေရတယ်ဘယ်တော့မှငါ့ကိုဟိုတဖိတ်ဖိတ်နဲ့နီးကပ်တယ်ဆိုပြီးညာအဖေတက်ကိုလိုက်တယ်လို့များဆွဆွဲမလားဆိုတဲ့အတွေးတွေနဲ့အများအားအိပ်ရတယ်တင်းနေဖို့ရင်းရလေအများအားဒါတွေကိုစွန့်ရင်းနေပဲအလုပ်လုပ်ခဲ့ရတယ
်အခုဖြစ်ခဲ့တဲ့အဖြစ်အပျက်ကိုပေါ့နော်အမှုမှန်ပေါ်ပေါက်ဖို့အတွက်တိုင်ကြားထားတယ်ဆိုပြီးတော့မမြမူသူပြောထားတာကိုတွေ့ပါတယ်ဆိုတော့ဘယ်သူတွေကိုဘယ်ကိုဘယ်လိုတိုင်ကြားထားတာလဲဘယ်လိုအရေးယူဆောင်ရွက်မှုမျိုးရှိလာဖို့မျှော်လင့်ထားပါသလဲရှင
်ဒါကလက်နက်ပိုင်ဖွဲ့ချင်းရဲ့ UNG ရဲ့ဒီတာဝန်ဌာနကိုကျွန်တော်တိုင်တယ်တာဝန်ဌာနရဲ့တရားရေးကိုတက်ဆိုင်ရာကိုကျွန်တော်ကိုဒါကိုဖြည့်ရှင်းပေးပါဆိုပြီးတိုင်တယ်KSC ဘောကင်းဒီတိုင်းနဲ့ကောင်းစီတိုင်းပါတယ်။နောက်ဒီ KSC ပေါ့နော်ဒီပြည်ထောင်စုဒီရေဌာန CDN ရနေပြီးဖွင့်ထားတဲ့ဒီနေ့ရေဌာနကိုဖွင့်ထားပါပြီပေါ့။ကျွန်တော်တို့အရေးယူမှုဆောင်ရွက်မှုဆိုတာကအစိုးရကတို့တို့မျက်နှာပြည်သူတွေနဲ့ဆက်နွယ်မှုရှိတယ်လို့ကျွန်တော်တို့ကနားထောင်မှာမဟုတ်လေ။မလို့ဘူး။တခုပါပဲ။ကျွန်တော်တို့လူမျိုးနောက်ထပ်ဘသူ့ကိုမှဒီလိုပုံစံမတည်တာပဲနဲ့မလို့ဘူးညှော်လင့်နေ။ဒီမတိကျွန်တော်တို့ကတရားနောက်ပါဆိုတာကိုအကြည့်ရတာတစ်ခါဘူး။ကျွန်တော်တို့ညှော်လင့်နေ။ဒီဟာပဲညှော်လင့်ပြီးကျွန်တော်တို့ဒ
ဒီတိုင်းကျကိုဖတ်တာဖြစ်ပါတယ်အစရရလည်းမီဒီယာမှာချပြဖို့ကျွန်တော်တို့အစီအစဉ်မရှိဘူးသူတို့ဘက်ကကျွန်တော်တို့ကိုကျွန်တော်ကအဲ့လုံလုံလို့ရပါချင်းကြောက်တယ်ချက်ပြောရင်မင်းတို့အဲ့အမမခံဘူးဆိုတာမျိုးကိုမီဒီယာမှာဒီကောင်းကောင်းရဲ့အကောင့်ကကိုယ်တိုင်တင်တယ်ကျွန်တော်အဲ့စကွေးရှော့တက်တယ်လေရှိတယ်ပေါ့နော်အဲ့အကြောင်းလို့ကျွန်တော်တို့ကဒီကိစ္စကိုပြန်ဖြေရှင်းလာပါပေါ့ဒရင်သမား
ကျွန်တော်တို့ပိတ်ထားတဲ့အတွက်ကျွန်တော်တို့ဖန်ခံရမှာကြောက်လို့ဒီဘက်ကျွန်တော်တို့လုံမြောက်နေနေလို့တတ်မှတ်တဲ့တကယ်ကိုတော်လိုင်းကြီးကိုဒီဇိုင်းမမတ်အားကောင်းကောင်းနဲ့လုပ်နေတဲ့ဒီနယ်တွေမှာလာနေတယ်။ဆိုပြန်တော့လေစီကန်းရှိရှိလုပ်နေတဲ့အဖွဲ့တွေအများကြီးရှိတယ်လို့ဟိုဒါနဲ့ပတ်သက်ပြီးတော့လက်နက်အပေါ်မှာဟိုယူတူလာတဲ့လက်နက်ရင်ကျင်းမှုဆိုတာကြီးကိုအရန်ကိုဟိုဘုံယူဝင်ကြောစာတစ်ခုပုံစံမျိုးလုပ်လာတဲ့အပေါ်မှာကျွန်တော်တို့ကနေကြရမရှိတော့ပါဘူးပေါ့။ကျွန်တော်တို့ဘယ်မှာသွားနေရမလဲပေါ့။ဒီနောက်ကိုကျွန်တော်ဆက်ပြီးတော့ဟိုလုပ်ရမလားပေါ့။ဒါပေမဲ့လည်းကျွန်တော်တင်းတောင်လို့ကိုလုံးဝမဆုံးလွတ်နိုင်ဘူးပေါ့ဒီလောက်ဒုက္ခရောက်တယ်ကျွန်တော်ဒီလောက်ခံရတယ်အဲဒါပေမဲ့ကျွန်တော်တင်းတောင်လို့ကိုသူ့ကျင်ဘူးပေါ့ဒီဆောင်ချင် After the power power of me
မျိုးသမီးကန္နာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတစ်ခါဆက်ပြီးတော့တင်ပြကျင်တာကသုတဆောင်လင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ရွှေပြောင်းအခြေချလာတဲ့အာဖဂန်နဲ့ဒီမြန်မာဒုက္ခသည်တွေကိုဒေသခံတွေကကူညီရတာရုရှားအပေါ်ပိတ်ဆို့တန်ခတ်မှုတွေစားကျွင်းစားကြံတွေကိုဘယ်လိုသိမ်းဆည်းမလဲစတဲ့အကြောင်းတွေကိုကိုအောင်ကဒီတစ်ပတ်မှာစူးစိတင်ပြထားပါတယ်ခင်ဗျာ
ဝါရှင်တန်ဒီစီအေရီးယားဗာဂျီးနီးယားပြည်နယ်စပရင်ဖီးမြို့မှာအာဖဂန်နစ္စတန်ကနေရောက်လာတဲ့ဒုက္ခသည်တွေအတွက်အိမ်တော်ပြည်ပေါ်ကတွေလိုက်လံနေရာချထားပေးနေတာပါအာဖဂန်ဒုက္ခသည်အကူအညီပေးရေးအဖွဲ့ RAFDR အခုလိုကူညီလာတာနှစ်တော်ကြာပါပြီ RAFD အဖွဲ့ထူဆောင်သူဒန်နီယယ်အော့မန်က
So when the crisis began in August
ဩဂုတ်လတုန်းကအလူရဲထွက်ပြေးနေကြခြင်းအားလုံးနဲ့ထပ်တူကျွန်တော်တို့လည်းစိတ်မကောင်းဖြစ်ရပါတယ်။ဒါကြောင့်တခုခုလှုပ်ပေးဖို့နီးလန်းရှာရင်းကျွန်တော်တို့လူမှုအတိုင်းဝိုင်းတွင်ကလူတွေနဲ့စုစည်းပြီးစစ်ပွဲတွေကထွက်ပြေးလာတဲ့အာဖဂန်တွေကိုကြိုဆိုခဲ့ကြတာပါ
။တာလီဘန်နဲ့အာဖဂန်စတန်ကိုဝင်သိမ်းပြီးတဲ့နောက်ဇိုရာဟာကဘူးကနေအမေရိကကိုရောက်လာတာပါ။သူ့ကိုအခုခါမှာဗာဂျီးနီးယားကတိုက်ခန်းတစ်ခုမှနေရာချထားပေးရတယ်
ပင်ကြောပိုင်ဂျရိုးစ်ဒါမီလစ်ထရီဘေ့စ်ဖို့တော့ဝါ
ထိန်းသိမ်းစခန်းမှာ55ရက်နေခဲ့ရပါတယ်အိမ်နာဟိုတယ်ကမှာတပတ်လောက်နေပြီးတော့အခုတိုက်ခန်းကိုပြောင်းလာရပါတယ်ဒီမှာဘာတစ္စည်းမှမရှိတော့အကူအညီပေးရအဖွဲ့ကိုဆက်သွယ်ပြီးတော့ပြည်ပေါ်ကအကူအညီပေးဖို့ပြောခဲ့ပါတယ
်နေရာချထားပေးရမှာတချို့ဆိုရင်ကျန်းပြင်းမှာဒီအတိုင်းရက်တချို့ဒါမှမဟုတ်သတင်းပတ်နဲ့ချီအိတ်ခဲ့ရတယ်လို့လည်းသူကပြောပါတယ်အာဖဂန်နစ္စတန်မှာလိုပဲမြန်မာစစ်တပ်ကအာဏာသိမ်းပြီးနောက်ဘေးလွယာထွက်ပြေးတိမ်းရှောင်လာသူတချို့လဲအမေရိကကိုရောက်လာကြတာမှာတဦးချင်းစီကတနေ့နောက်အကူအညီပေးကြတယ်လို့ဆိုပါတယ်ပန်ဆယ်ဗေးနီးယားပြည်နယ်ပစ်စဘတ်မြို့ကိုရောက်ရှိလာသူတချို့ကိုအကူအညီပေးခဲ့သူကိုကျော်ရွှေကအခုလိုပြောပါတယ
်ကျွန်တော်က3ယောက်လက်ခံထားပါတယ်ကျွန်တော်ကသူတို့ဗန်နဲ့ပတ်သက်တဲ့စာရစာရန်လောက်တာတို့ဗန်အကောင့်ဖွင့်တာပေါ့နော်ပြီးတော့ဟိုသူကဝစီထိုးပြီးတာတို့သူတို့လိုအပ်တဲ့ပစ္စည်းတွေပါတွေလိုက်ဝယ်ပြီးတာတို့အဆက်အသွယ်တွေကိုရှာဖွေပြီးတာတို့ဒါမျိုးတွေလုပ်တယ်ပြီးတော့ကျွန်တော်ကသူတို့ဗန်နီယာရောက်ရောက်လုပ်ကင်စားတော့လို့ရအောင်လဲကျွန်တော်ရဲ့ဟိုအလုပ်ထဲမှာသူတို့အလုပ်တွေပါတင်ပေးပါတယ
်တချို့ဒေသတွေမှာတော့မြန်မာလူမှုကူညီရေးအသင်းကအကူအညီပေးတယ်လို့လည်းကြားသိရပါတယ
်အာဒီနိုင်ငံနဲ့ကျွန်တော်တို့ဗမာပြည်လိုမျိုးနဲ့ကအရင်ကွာချမှုတွေအများကြီးလုံးတယ်လေဟိုဘာသာစကားပဲဖြစ်ဖြစ်တလေးစရိုက်ပဲဖြစ်ဖြစ်ဖွံ့ဖြိုးတိုးတက်မှုပတ်ဝန်းကျင်ပဲဖြစ်အရင်ကွာချတဲ့အခါကျတော့ရောက်လာကစားလူတွေနေနေအများကြီးအကူအညီလိုပါတယ်ကျွန်တော်တို့တွေရောက်လာကစားတော့ကလည်းဗမာချင်းချင်းကမြန်မာနိုင်ငံသားချင်းချင်းကမကူညီနိုင်တာတောင်မှသူတို့အဖွဲ့အစည်းတွေကကူညီတာကိုကျွန်တော်တို့ကဆောင်ရှောက်တာကိုခံခဲ့ရတယ်လေအဲလိုပဲနောက်ပိုင်းကျွန်တော်တို့ဒီအခြေကြနေထိုင်လာတာကြားတဲ့လူတွေကနောက်ရောက်လာတဲ့လူတွေကိုဒီလိုကူညီကြတဲ့အလေးထားတွေရှိပါတယ်တနေတဲ့လူတွေဟိုကူညီပေးလို့ရတဲ့လူတွေကကူညီနေကြတာပါပဲ
အာဖဂန်အမေရိကန်တွေထူထောင်တဲ့ Fresh Start အကူအညီပေးအဖွဲ့ကစေတနာဝန်ထမ်းမာရန်ဒါရက်က
This is a personal task force.
ပြင်ပတိုင်းစေနာဝန်ထမ်း60လောက်ဟာအပမတ်နှစ်ခုတည်းမနေမှာပြည်ဘောကရီလိုက်လက်နေရာခြားထားပြီးပါတယ်တချို့ဆိုရင်ဒုက္ခသည်တွေကိုအချိန်ပြည့်အကူအညီပေးပါတယ်စေတနာဝန်ထမ်းဂျူလီယန်မူလာကမြို့သမီးငယ်လေးတယောက်ထက်တန်းကျန်တက်ဖို့အင်္ဂလိပ်စာစစ်ဆေးဖို့ကျောင်းလိုက်ပူရာကနေပြီးတော့စခဲ့တာပါ
တပတ်ကိုနိုင်40ကနေ60ဒီလိုအပ်တဲ့နေရာကမောင်းလိုက်ပူရာကစပြီးတော့ပြီဘောကအဆုံးရှောက်ဖွေပေးဖြစ်ပါတယ်အခုညီပေးအဖွဲ့အနေနဲ့လိုအပ်တဲ့ပစ္စည်းတွေအပြင်အင်္ဂလိပ်စာသင်ကြားနိုင်ဖို့လက်ပ်တော့ကွန်ပျူတာကမောင်းလိုင်စင်ဖြေဖို့နဲ့ကလေးတွေကြောင်းတက်နိုင်အောင်ပါအခုညီပေးပါတယ်ခင်ဗျာ ယူကရိန်းကိုသိမ်းပယ်ဖို့ကြိုးစားနေတဲ့ရုရှားပေါ်နိုင်ငံတကာကပြစ်ဆိုတံခတ်တာကြောင့်ရုရှားယူပယ်ငွေကြေးဟာ30ရာခိုင်နှုန်းစံချိန်တွင်ထိုးစင်းသွားသလိုရုရှားစတော့ဈေးကွက်လည်းပိတ်ထားပါတယ်။ဘန်ဂျင်းချိတ်ဆက်ပြီးတော့ငွေလဲပြောင်းနိုင်တဲ့ဆွစ်နိုင်ငံတကာငွေကြေးကွန်ရက်ကနေလည်းရုရှားကိုထုတ်ပြန်ထားတာကြောင့်ရောင်းဝယ်အတွက်ငွေကြေးအပြောင်းအလွှဲအထုပ်အသွင်းလုပ်ဖို့အခက်တွေ့စေ
ရကိုကြိုးပြနေတဲ့စီးပွားရေးသမားတွေကိုပြစ်မှတ်ထားပိတ်ဆို့တန်ခတ်တယ်ဆိုတာသင်ရှားပါတယ်။သူတို့ပိုင်နိုင်ငံခြားငွေဒေါ်လာ၊ယူရို၊ဆွစ်၊ဖရန့်ငွေကြေးတွေကိုအသုံးမပြုနိုင်ုံသာမကသူတို့ရဲ့ဇင်ကန်မော်တော်ဘုတ်တွေရဲရဲလူဆိုင်ရင်းတွေကိုပိုင်ကြက်လီမြန်တွေကိုလည်းအသုံးပြုနိုင်တော့မှာမဟုတ်ပါဘူး။
အမေရိကန်ဆိုရကတော့နောက်ထပ်တန်ခတ်ပိတ်ဆို့မှုကြီးချမှတ်ဖို့တုံ့တန်ရဲလို့ပြောပါရတယ်။ဒါအပြင်သက်ဆိုင်ရာပြည်နယ်ဆိုရတွေကလည်းရုရှားနိုင်ငံတို့ဝိုင်းအရက်ကအစဆိုင်တွေမှာရောင်းချမှုရဆိုင်မှုညှဉ်းချထားပါရတယ်။ Ohio, Iowa, New Hampshire, Pennsylvania, Utah, Virginia ပြည်နယ်တွေမှာဘားတွေစားတောက်ဆိုင်တွေမှာဝါမရောင်းချတော့ဘူးအမိန့်ထုတ်ထားပါရတယ်။ Ohio ပြည်နယ် Columbus မြို့ကအရက်ဝိုင်းဆိုင်ဝန်ထမ်းAmanda Robinson က
It's not going to be an economic
impact. ဒီပိုင်းရကျမတို့ကိုဘာမှထိခိုက်စရာအကြောင်းမရှိပါဘူး။ဘားတွေကလာမဝယ်တော့ရင်ဒီတိုင်းထားလိုက်အောင်ပါပဲ။ဖုန်တဲယုံကလွယ်လို့ဘာမှပူဖြစ်စရာမရှိပါဘူး။ဒီထက်ပိုပြင်းထန်တာမျိုးလုံးစီခြင်းပဲ။ဒါတော့ပဲဆိုရင်လည်းကျမကလိုင်းတော်ဘုတ်အတွက်မှာ
မရှာတော့ဘော့ကရဲ့ဟာလူတောင်များတာကြောင့်လည်းအထိနာစေဖို့အခုလိုဆောင်ရွက်တာလို့ဆိုပါတယ်။အမေရိကန်နဲ့ UK ကရုရှားဘူဘန်ဒါမှမဟုတ်ဗန်နာရေးဌာနနဲ့ဆက်ဆက်ပြီးငွေကြေးအပြောင်းအလဲမလုပ်ကြဖို့သက်ဆိုင်ရာနိုင်ငံသားတွေကိုတားမြစ်ထားသလိုဈာနေအဖြစ်တောက်လျှောက်ရပ်တည်လာတဲ့ဆွစ်ဇာလန်နိုင်ငံဟာဆိုရင်လည်းဥရောပသမဂ္ဂကရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့တင်ခတ်မှုအတိုင်းလက်ခံကျင့်သုံးဖို့တုံ့တက်နေတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းခုလိုပိတ်ဆို့တင်ခတ်မှုကြောင့်အားလုံးအတွက်အထိနာစေနိုင်တာကိုလည်းတုံ့တက်သူတွေကထောက်ပြပါရတယ်။ White and Williams ဥပဒေအကျိုးဆောင်အဖွဲ့က Christopher Graham က
Kane famously said that, you know, Russia was a... Kane and the Bawa Dengue is a nickel, chrome, and aluminium. The chart that you know, sorry, like Yaumare, aluminium, so in Dine Zekon Dela Rajao, they in Tode Company Ray Tigai Ma Pietalo, a choye Sura Yaune Company Ray Atina Mava.
ဂူလိုချင်းရီကြောင့်ရုရှားဟာနိုင်ငံပြင်ပမှာပေးစရာရှိတဲ့အကျွေးတွေကိုပေးဖို့တိတ်မျှော်လင့်လို့မရတော့ကြောင်းနိုင်ငံတကာငွေကြေးအင်စတီကျူ IMF ကတတိပေးထားပါရခင်ဗျာ။စာဂျင်စာဂျန်တွေကိုတရားခွဲပြီးတော့စွန့်ပစ်ဖို့ကယ်လီဖိုးနီးယားမှာ2016ခုနှစ်ကတည်းကဥပဒေပြဋ္ဌာန်းထားတာဖြစ်ပြီးလာမယ့်ဇန်နဝါရီလကစလို့မြို့တော်များများမှာဒီဥပဒေစီးနင်းအတိုင်းစတင်အကောင့်တွေပေါ်တော့မှာပါမပြောခွန်ချက်ယူအပါအဝင်အိမ်တွေကစာကျင်းစာကျင်တွေကိုစနစ်တကျနဲ့ဆွန့်ပြရမှာပ
ါ I appreciate that
သမတ်ထားတဲ့ပုံနဲ့အလွယ်တကူစွန့်ပြလိုက်ရုံပါပဲ။ဘာမှတိတ်လို့မရှုပ်ပဲအခုလိုလုပ်ပေးရတာဝမ်းသာပါတယ
်။ဒါပေမဲ့ပြောသလောက်လက်တွေ့အကောင့်တွေပေါ်ရတာလွယ်ပါမလားဆိုပြီးတော့လေမေးခွန်းထုတ်နေကြပါတယ်။အမေရိကမှာအစားအစာ40ရာခိုင်နှုန်းလောက်ဟာကွင်းပြင်မှာအမိုက်အဖြစ်ဆွန့်ပြလိုက်တာကြောင့်အဲဒီကနေကာဗွန်ဒိုင်အောက်ဆိုက်တဲ့ပိုအန္တရာယ်ရှိတဲ့မီသိန်းကန်ငွေထုတ်လွတ်နေပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာအမိုက်လက်ခံသိမ်းဆည်းရေးဌာန100လောက်ရှိပေမဲ့အခုကမှ35ခုလောက်ကသာဒီစားကျွန်းစားကြံမိုက်တွေကိုလက်ခံနေမှာလို့ရခင်ဗျာ
ကုအောင်တင်ဆက်တဲ့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာကျွန်တော် VU ရဲ့အစီအစဉ်တွေကိုမနက်ပိုင်းမှာရောညပိုင်းမှာပါတိုက်ရိုက်ထုတ်လွှင့်တဲ့အခါမှာ VU ရဲ့ Facebook စာမျက်နှာဖြစ်တဲ့ VU Burmese News ဆိုတဲ့စာမျက်နှာမှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတခါတော့ တိပ္ပံနဲ့နီးပညာကဏ္ဍထုတ်လင်းဖို့အချိန်ရောက်လာပါပြီ။တော်ခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံအတွက်လိုအပ်နေတဲ့စွမ်းအင်ကန်တော်ပါဒီပြင်ပြင်းရဲ့စွမ်းအင်ဖြစ်တဲ့လေးစွမ်းအင်ကိုဒီလိုအစားထိုးပြောင်းလဲပြီးတော့တောင်းလာနိုင်မယ်ဆိုတော့ဂျပန်နိုင်ငံအန်ဝါဘူမိသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူကိုနည်းနည်းပြီးပြပြပေးမှာပါဒေါက်တာမိုးကျော်သူအခုမြန်မာနိုင်ငံမှာဆိုလို့ရှိရင်စွမ်းအင်ကတော်တော်လေးကိုလိုအပ်နေပါတယ်လေးစွမ်းအင်ကိုဒီမြန်မာနိုင်ငံမှာပြောင်းလဲပြီးတောင်းမယ်ဆိုလို့ရှိရင်တောင်းလို့ဖြစ်ပါမလားအဲ့ဒါလေးနည်းနည်းစပြီးတော့ပြပြပေးပါ
ဟုတ်ကဲ့ခင်ဗျာ။ဟိုမြန်မာနိုင်ငံမှာတရားစစ်ကအရေးကြီးပေါ့နော်။အဓိကလိုအပ်နေတဲ့ဥစ္စာကလည်းမှတ်ပါတယ်။အဲ့ဒါအတွက်ကိုကျွန်တော်တို့ရေအားတရားစစ်နဲ့တုံးနေတဲ့ဥစ္စာလည်းနှစ်ပေါင်းကို60လောက်ရှိပြီပေါ့နော်။အဲ့ဒီအပိုင်းကလည်းရေအားတရားစစ်ကတိဆောက်ရတာမဟုတ်အရင်ကတော့ဒါအကောင်းဆုံးဖြစ်ခဲ့ရင်ဖြစ်ခဲ့ပြီမဲ့အခုစီမှာပတ်ဝန်းကျင်အတွက်လည်းသိနေရတာဖြစ်တယ်လို့ဘေးကနေပြီးရှိတဲ့အပိုင်းတွေလည်းရှိပါတယ်။ပုံကြစိတ်လည်းရှိတာပေါ့နော်။အဲ့တော့အဲ့ဒါလေးတွေစဉ်းစားတဲ့အချိန်မှာဒီပေါင်းငင်လက်တန့်ရှင်းတဲ့ဥစ္စာဆိုလာလည်းအသုံးပြလာတယ်လို့ဆိုလာပြီးတော့ဒုတိယပုံကြစိတ်ကနည်းပြီးတော့တွက်ချေကြိုက်ပြီးတော့ပေါင်းငင်အတွက်လည်းအရန်ကိုကောင်းတဲ့နေအားပေါ့နော်နေအားကအခုအရန်ကိုခေစားလာပါတယ်ခေစားလာတဲ့အတွက်ကြောင့်မို့ဂျပန်နိုင်ငံမှာဆိုရင်လည်းအခုအရေးကြီးစပြီးပြင်ဆင်လာပါပြီအရင်ကမတုံးခဲ့ပေမဲ့ဆိုတော့အဲ့ဒီဘိုင်းလေးတွေကိုကျွန်တော်တို့လည်းအခုထဲထဲဝင်စပြီးတော့လုပ်တဲ့ဘိုင်းလေးတွေပါလာလို့စိတ်ဝင်စားလို့နိုင်ရှင်ကြည့်ပြလာလေးလည်းပါတော့မြန်မာနိုင်ငံမှာဖြစ်နိုင်ပါတယ်ဖြစ်နိုင်ပေမဲ့ဂျပန်နိုင်ငံတို့လိုအခုလေအားလျှပ်စစ်ကိုအဓိကသုံးနေတဲ့မြောက်ဘက်ကစကန်ဒီနေးဗီးယားနိုင်ငံတွေဂျာမနီတို့အင်္ဂလန်တို့နိုင်ငံတွေလောက်နယ်သာလန်တို့ဘယ်လ်ဂျီယံတို့နိုင်ငံတွေလောက်လေအားကစိတ်ကိုင်းကြရတော့မရှိဘူးဒါပေမဲ့ရေရှည်မှာတော့ကျွန်တော်တို့အတွက်ကအခုတည်းကစပြီးပြင်ဆင်ပြီးတော့ရေရှည်မှာတော့သုံးနိုင်မယ်ဆိုတာကတော့သိကြပါတယ
်ဒီလေအားလျှပ်စစ်ကိုဒီဂျပန်နိုင်ငံမှာသုံးမယ်ဆိုရင်ဘယ်လိုစပြီးတော့ပြင်ဆင်ဖို့လိုပါလဲ
မြန်မာနိုင်ငံတစ်ပြင်းကဆိုအထူးသဖြင့်ပို့ပြီးလိုအပ်ပါတယ်ဘာကြောင့်လဲဆိုတော့ဒီလေအားလျှပ်စစ်ရှိရဲ့အသုံးနိုင်မဲ့နေရာတွေကကမ်းရိုးတန်းတကျော်တွေပါခင်ဗျာကမ်းရိုးတန်းတကျော်တွေမှာသေချာစနစ်တကျပေါ့နော်ဒီဘူမိဗေဒမြေပုံထုတ်ထားပြီးတော့ဒီမြေကြီးရဲ့ခန္ဓာရင်းစွမ်းအားမြေကြီးရဲ့တည်ငြိမ်မှုအပိုင်းတွေကိုသေချာမြေပုံထုတ်ထားဖို့လိုအပ်တယ်လို့နည်းနည်းရေထဲကိုနည်းနည်းဆင်းလိုက်ပြီးဆိုရင်ကျွန်တော်မြန်မာနိုင်ငံမှာကမြေပုံတို့ဘာလို့စနစ်ကျထုတ်ထားတာမရှိတဲ့အတွက်အဲ့ဒီဘိုင်းတွေအများကြီးလိုအပ်ပါတယ်အခုဂျပန်နိုင်ငံကအခက်အခဲဖြစ်နေတာအဲ့ဒီဘိုင်းမှာပဲဒီရေထဲမှာတောင်တက်မှာရှိတဲ့အနေအားတွေမှာကဆောက်မယ်ဆိုရင်လေအားလည်းပူရတဲ့အတွက်ကြောင့်မလို့ပူပြီးကောင်းတယ်ဆိုပေမဲ့အဲ့ဒီဘိုင်းမှာအခြေခံကျတဲ့မြေပုံကမရှိဘူးဆိုတော့ public ကလုံကဏ္ဍအနေနဲ့ကလုတ်ဖို့တော်တော်လေးခက်ခဲပါတယ်ဆိုအဲ့ဒီဘိုင်းကိုမြန်မာနိုင်ငံအဘိုင်းမှာစပြီးပြင်မယ်ဆိုရင်အခုအချိန်ကစပြီးပြင်မယ်ဆိုရင်9နှစ်ကနေ10နှစ်လောက်ကြာမှာပါအဲ့ဒီဘိုင်းတွေကပုံမှန်လေအားလျှပ်စစ်ကဲဒီပေါ့နော်ဒီတိုင်ကြီးတစ်ခုကြီးတစ်ခုကြီးအားထုတ်တဲ့ဟာတစ်ခုချင်းတစ်ခုချင်းလုတ်ဖို့အတွက်ကလည်းဒီစပြီးအကြမ်းမြင်လေအားတွက်ချက်တာနဲ့မြေရဲ့ခန္ဓာရင်းတို့ကိုတွက်တဲ့ဥစ္စာ၊မြေပုံထုတ်တဲ့ဥစ္စာနဲ့ပြင်ဆင်လာတဲ့အားလုံးက3နှစ်ကနေ9နှစ်ကျော်ထိကြာပါတယ်ခင်ဗျာ။အဲဒါကြောင့်မို့အခုကနေစပြီးပြင်ဆင်မယ်ဆိုရင်တော့အနေတော်လောက်ဖြစ်မယ်လို့မြင်ပါတယ်
။ဟုတ်ကဲ့။ပြင်ဆင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဘယ်အပိုင်းတွေကဒီလေအားဖြစ်စစ်ထုတ်ဖို့အတွက်ကောင်းတဲ့နေရာဖြစ်ပါမလဲ
။ဟုတ်ကဲ့ခင်ဗျာ။ဒီဟိုစွန့်အင်နိုင်ငံတကာစွန့်အင်ဒီဟိုအချံပေးအဖွဲ့တွေက2015ခုနှစ်16ခုနှစ်မှာဒီကျန်ခဲ့တဲ့ဒီလိုအစိုးရစီကိုအရှင်းခံစားတင်ထားတဲ့ဥစ္စာမှာစနစ်ကျတိုင်းတာထားတဲ့မျိုးပုံတွေလည်းရှိနေပါတယ်ခင်ဗျ။အခုကျွန်တော်ရဲ့ဟိုကနောက်ခက်ဒီမှာလည်းကြာနေပိုင်းလေးပါပါတယ်ဒီဒုတိယမျိုးပုံမှာပါ။ဆိုတော့ရခိုင်ကနေစပြီးရောကန်ရိုရန်တစ်လျှောက်ပေါ့နော်ရခိုင်ကန်ရိုရန်တစ်ကျော်လုံးကပြောရရင်အကောင်ဆုံးနေရာထဲမှာပါပါတယ်ပြီးတော့ AR မျိုးပါကျုံပေါ်ကကန်ရိုရန်နေရာလေးပြီးတော့တနင်္လာကြီးမွန်ကနေသွားပြီးတနင်္လာကန်ရိုရန်တစ်လျှောက်ဆိုတော့မြန်မာနိုင်ငံပြည်နယ်ကန်ရိုရန်တစ်ကျော်ပါပဲခင်ဗျ။တောင်ပေါ်ဒေသတွေကတော့အများစုကလေအားကောင်းတယ်လို့တွက်ချက်မထားပါဘူး။ဘယ်လိုပေါ့လဲလေအားလျက်စထုတ်လောက်အောင်မကောင်းပါဘူးလေတိုက်ချင်တိုက်မယ်ပေါ့နော်လေကဟိုမြေပြန့်နဲ့ဆိုင်နေနေပို့ပြင်းပြင်းပဲတနေရာပဲရှိပါတယ်မြောက်ခက်ကပူတာအုံပတ်ဝန်းကျင်ပေါ့နော်မြန်မာနိုင်ငံမြောက်ခက်အစံပူတာအုံပတ်ဝန်းကျင်ဒီကျော်ကတော့လေအားကောင်းတယ်လို့မြေပုံထဲမှာလည်းဖော်ပြထားပါတယ
်ဒီမြန်မာနိုင်ငံမှာဒီလေအားလျက်စသုံးဖို့အတွက်နေရာတွေတိဆောက်မယ်ဆိုရင်ဘယ်လိုမျိုးပုံစံနဲ့စပြီးတိဆောက်အောင်လဲရှင်းပြပေးပါအ
ဲပထမတော့လေအားကောင်းဆုံးမကောင်းတဲ့ဆိုတော့ဥစ္စာကိုနေနဲ့လာနေချီပြီးတော့ကျွန်တော်တိုင်းထွာဖို့လိုပါတယ်စနစ်တကျတီတီကြကြတွက်နိုင်မှဘာလို့လဲဆိုတော့သူကလေအားထုတ်တဲ့ဥစ္စာကဒီတိုင်းထောင်တဲ့ဥစ္စာကြောင့်တိုင်းတစ်ခုတစ်ခုချင်းကနေပြီးတော့ဗါဒလက်တွေလာမယ်ဒလက်အကြီးကြီးတွေပေါ့နော်တာပိုင်လို့ခေါ်တဲ့ဒလက်ကြီးကြီးလာမယ်ပြီးရင်တိုင်းကနေမှတီတီကြစနစ်တကျကျိုးတွေနဲ့တွေ့တန်းပြီးတော့အားကိုထုတ်တဲ့အပိုင်းဆိုတော့ဆောက်လုပ်တဲ့နေရာမှားပါမယ်ဆိုဒီတိုင်းကိုရှေ့ဖို့ဆိုတာလည်းမလွယ်သလိုနောက်ပိုင်းမှာဒီမြေကြီးရဲ့ခွင့်ပြုချက်တို့ဘာလို့ပိုင်ဆိုင်မှုတို့ဘာလို့ဒီမှာလဲအခက်အခဲဖြစ်လာမှာမဟုတ်လို့အဲ့ဒီအပိုင်းကိုအများစုကသုံးပုံမှာတော့မှ
နှစ်နှစ်ကနေပြီးတော့9နှစ်လောက်ကြာတဲ့ပြင်ဆင်မှုအချိန်ကကြာတတ်ပါတယ်အဲ့တော့မြေကြီးရဲ့ခန္ဓာရဲ့အတိုင်းပဲလေအားရဲ့အပန်းစောင့်ပြီးတော့မော်နီတာလုပ်ပြီးတော့တိုင်းပဲပြီးရဲ့နောက်မှာမှသေးချာစနစ်တကျအစီရင်ခံစားနဲ့ပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ပတ်ဝန်းကျင်ကိုထိခိုက်မှုနဲ့အ ਨੇ ဆုံးဖြစ်တဲ့ပုံစံငွေနဲ့ဆောက်ပါမယ်ဆိုတဲ့အပိုင်းကိုအစိုးရသမုဒ္ဒေမြေဒေသနောက်မြေကြီးရဲ့ပိုင်ရှင်တွေစီမှာခွင့်ပြုချက်တွေယူမယ်စာချုပ်တွေထုတ်မယ်ငွေတွေချီးမယ်ဆိုပြီးတော့မှနောက်တစ်နှစ်နှစ်သုံးနှစ်ဆောက်တည်ဆောက်တဲ့အပိုင်းတွေကိုသွားပါမယ်တည်ဆောက်တဲ့အပိုင်းမှာလည်းဒီလက်ကြီးတွေကပုံထဲမှာလည်းပြထားသလိုအကြီးကြီးတွေပါခင်ဗျကြီးလေသူကရေရှည်မှာထုတ်နေအားလဲကောင်းတယ်လို့လေအားလဲကောင်းတယ်ပေါ့နော်ဆိုတော့အဲ့လိုကြီးကြီးတွေဆောက်ဖို့အတွက်ကဘာလဲဆိုတော့ဒီစားစီကိုဖြုတ်ပြီးတက်တာမျိုးမဟုတ်ဘဲနဲ့ပြီးတော့တခုတည်းအနေနဲ့ခိုင်ခိုင်မာမာဖြစ်အောင်ဖြုတ်လို့ရတာမဟုတ်ဘူးကျွန်တော်တို့ကဘယ်ကနေပြီးဝယ်မှာလဲနော်ဝေးကနေဝယ်မယ်ဆိုအဝေးကြီးလာရမယ်ပုံရိပ်တဲ့အရာကိုဒါပေမဲ့ကောင်းတဲ့ဟာလေးတခုတော့ရှိတာပေါ့နော်တရုတ်နိုင်ငံကအခုဒီတန်းခဲ့တဲ့9နှစ်လောက်တည်းမှာအကြီးအကျယ်ကိုတက်ဆင်ပြောင်းလဲနေတဲ့အတွက်ကြောင့်မို့တရုတ်နိုင်ငံထုတ်လို့တဲ့ပစ္စည်းကျွန်တော်ကလွယ်လွယ်ကူကူနဲ့ဈေးတက်တလာရနိုင်တယ်ဆိုတဲ့ဟာလေးကတော့ကောင်းတဲ့ပြင်မှာ
โอเคဆိုတော့အခုလေယံခက်စစ်ကိုပေါ့နော်ဘာကြောင့်များအကြံပြုတာပါလဲကမ္ဘာနိုင်ငံတွေမှာဟိုဘလို့ပြောင်းနေတုံးလာလို့မြန်မာနိုင်ငံအတွက်ကိုပါဒါကိုအကြံပေးတာပါလဲ
ဟုတ်ကဲ့ခင်ဗျအဓိကကတော့ကုန်ကြစည်ပေါ့ကုန်ကြစည်ကဒီလေယံလက်စစ်ကထုတ်တဲ့ကုန်ကြစည်ကအခုဆိုရင်ကမ္ဘာပေါ်မှာဆိုလာပြီးရင်ဒုတိယအ ਨੇ ဆုံးအဆင့်ထိရောက်လာပြီဒီမြန်မာပြည်အခုလက်ရှိပေးနေရတဲ့လက်စစ်ဈေးမီတာကတည်းနည်းနည်းပဲပုံများတယ်လေယံလက်စစ
်ဆိုတော့ဒီလိုမျိုးပေါ့နော်ဒီမြန်မာပြည်သူပြည်သားတွေလက်ရှိကိုတကယ်ပေါ်ပေါ်များများတုံးလာနိုင်အောင်အတွက်ဘာတွေလုပ်တယ်လဲနည်းနည်းချုပ်ပြီးတော့ပြောပြပေးပ
ါဒီနေ့ပြောတဲ့ကောင်းစဉ်အဓိကအပိုင်းပါပဲပြန်ပြည့်မြဲဆိုင်းအင်းဆိုတဲ့အပိုင်းကိုကျွန်တော်ပြောအောင်ပါမယ်ဆိုရင်မြန်မာနိုင်ငံရဲ့ကောင်းတဲ့တစ်ချက်ကဆိုလာကအဓိကရမယ်မြန်မာနိုင်ငံအလဲပိုင်းပြီးတော့လေယာဉ်လျှက်စစ်ရမယ်ကန်ရီရန်ဒေတာပြီးတော့ရေယာဉ်လျှက်စစ်ရတဲ့ဆန်းပြည်နယ်အရှေ့မြောက်ပိုင်းနဲ့မြောက်ပိုင်းဒေတာတွေဆိုဒေတာတွေကမထက်တဲ့အတွက်ကြောင့်အဲ့အပိုင်းတွေကိုဖိချာပြီးလုပ်မယ်ဆိုမြန်မာနိုင်ငံက smart grid လို့ခေါ်တာပေါ့နော်လျှက်စစ်ကိုလို့တကယ်ကိုပြန်ပြည့်မြဲဆိုင်းအင်ကိုရတဲ့အပြင်ကိုသူ့ဟာသူစနစ်တကျလေးသုံးသွားနိုင်အာဆီယံထဲမှာလည်းကျွန်တော်ထိတ်ကိုရောက်နိုင်တယ်လို့မြင်ပါတယ်ခင်ဗ
ျကျေးဇူးများကြီးတင်ပါတယ်ဒေါက်တာမိုးကျော်ဆင
်ဟုတ်ကဲ့ပါ
မြန်မာနိုင်ငံမှာအဓိကလိုအပ်နေတဲ့စွန့်ရင်ကန္တာတဲ့နေရာတက်စစ်ကိုအားကိုးနိုင်တဲ့အကြောင်းဒေါက်တာမိုးကျော်ကပြောပါရစေ
။သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ။ VU ရဲ့ထုတ်လွှင့်ချက်အနေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာပေးပို့လိုတဲ့တေးသချင်းတောင်းညင်နဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@vuanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးမှာဖြစ်ပါလေဗျာ
။ယူကရိန်းမှာရှိတဲ့ဥရောပတိုက်ရဲ့အကြီးဆုံးနျူကလ িয়ার သုံးဓာတ်အပိစက်ရုံကိုရုရှားတပ်တွေကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်လိုက်ပြီးတဲ့နောက်ထိန်းချုပ်လိုက်ကြောင်းယူကရိန်းတာဝန်ရှိသူတွေကကြေညာပါတယ်။ယူကရိန်းနျူကလ িয়ার စစ်ဆေးရေးတာဝန်ရှိသူတွေကတော့ဒီဓာတ်အပိစက်ရုံကနေရေဒီယိုတပ်တီတွေယူစိမ့်ထွက်လာခြင်းမရှိဘူးလို့ပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာတောက်ကြနေမှာ EU ဥရောပသမဂ္ဂခေါင်းဆောင်တွေအပြင်နေတိုးစစ်မဟာမိတ်အဖွဲ့ဝင်တွေနဲ့ပါဘယ်လ်ဂျီယံနိုင်ငံဘရပ်ဆယ်မြို့တော်မှာတွေ့ဆုံခဲ့ပြီးယူကရိန်းကိုကျူးကျော်တဲ့ရုရှားကိုဆက်လက်ပိတ်ဆို့အရေးယူသွားမယ်လို့ကတိပြုပြောကြားခဲ့ပါတယ်။အဖွဲ့ဝင်58ဦးပါဝင်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ UNHRC ကယူကရိန်းကိုကျူးကျော်တဲ့ရုရှားကိုပြပြသားသားရှုံချလိုက်ပြီးရုရှားကျူးကျော်တိုက်ခိုက်မှုအတွင်လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးသွားဖို့တောက်ချာနေမှာဆုံးဖြတ်ကြေညာလိုက်ပါတယ်။ရုရှားဘုံကျဲတိုက်ခိုက်မှုတွေကိုခံနေရတဲ့ယူကရိန်းကသူ့ရဲ့နိုင်ငံပိုင်လေပိုင်နဲ့အတွင်လေရင်မပြန်တမ်းရဇုံ No Fly Zone ကိုတတ်မှတ်ပေးဖို့တောင်းဆိုထားတာကိုမဖြစ်နိုင်ဘူးလို့တောက်ချာနေမှာနေတိုးစစ်အမမိတ်အဖွဲ့ကညင်းဆိုလိုက်ပါတယ်။
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုကိုဇော်မိုးကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအစည်းအဝေးတွေကိုအစဉ်ပြေပြေချောချောမွေ့မွေ့နားဆင်နိုင်ဖို့အတွက်ထုတ်လုပ်သူကတော့ကိုရဲမောင်ဖြစ်ပါတယ်အတန်မိုင်းဆိုင်ရာဒီရုပ်တန်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအယ်ထရက်တို့ဖြစ်ကြပါတယ်ဗီဒီယိုရဲ့အစည်းအဝေးတွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးပါခင်ဗျာတော်တော်ရှင်အားလုံးကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညံဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.